Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဒေါက်တာရှင်များရှင် VOA American တန်ရဲ2020ခုနှစ်စက်တင်ဘာလ15ရက်နေ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူတင်ပြပေးပါမယ်ရှင်။ကမ္ဘာတဝန်းစီးရဲမွဲတည်မှုတိုက်ဖြစ်ရင်းနဲ့ကျန်းမာရေးအဆင့်အတန်းမြန်မာအောင်ကျူးပန်းရမှာရရှိနေတဲ့တိုးတက်မှုတွေဟာCOVID-19 ကြောင့်နှေးကွေးသွားခဲ့ရတယ်လို့နှစ်စဉ်ထုတ်ပြန်တဲ့ Goalkeepers အစီရင်ခံစာကဖော်ပြပါရတယ်။ Microsoft Company ကိုတည်ထောင်သူ Bill Gates နဲ့ဇနီးတို့တည်ထောင်ထားတဲ့ Bill and Melinda Gates Foundation အဖွဲ့ကထုတ်ပြန်တဲ့အဲ့ဒီအစီရင်ခံစာမှာကမ္ဘာတဝန်းလူ38သန်းနီးပါးဟာ COVID-19 ဖြစ်ချိန်ကစလို့ဆင်းရဲတွေနဲ့ကိုကြောက်ရွံ့ခဲ့ရတယ်လို့ဖော်ပြထားပါရတယ်။ဝက်သက်ရောဂါနဲ့ဆုံဆုံးနာကကွယ်ဆေးထိုးခွင့်ရတဲ့ကလေးအရေးအတွက်ဟာလည်းမနစ်ကစံချိန်တင်80ရာခိုင်နှုန်းရှိရာကနေ2020ပြည်နှစ်မှာ80ရာခိုင်နှုန်းအထိကျဆင်းခဲ့ပါတယ်။ရက်သက်တပတ်25ဘတ်အတွင်းမှာ25နှစ်လောက်နောက်ကျခဲ့ရတယ်လို့လေကုလသမဂ္ဂရဲ့စင်စဲမပြတ်ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်တွေကိုပုံမှန်မှတ်တမ်းတင်ရေးသားတဲ့အဲဒီ Goalkeepers အစီရင်ခံစာမှာဖော်ပြပါတယ်။တကမ္ဘာလုံးအတိုင်းအတာအရ COVID-19 ကူးစက်ခံရသူစုစုပေါင်းတန်း30နီးပါးရှိနေပြီးသေဆုံးသူအရေအတွက်ဟာလဲ9,300နီးပါးရှိနေချိန်မှာနိုင်ငံအတော်များများမှာကူးစက်မှုမြင့်တက်နေရကိုကြုံတွေ့နေရတဲ့အတွက်တင်းကျပ်တဲ့အသွားအလာပိတ်ပင်မှုတွေပြန်ပြီးတော့အချမှတ်နေကြပါတယ်။ဣသရေလနိုင်ငံမှာဂျူးဘာသာရေးနှစ်တကူပွဲတော်ကျင်းပဖို့ရှိနေတဲ့ကြားကသုံးဘက်ကြားအသွားအလာပိတ်ပင်ကြောင်းဝန်ကြီးချုပ်ဘန်ဂျမင်နီတန်နယာဟုကတနင်္ဂနွေနေ့ကကြေညာခဲ့ပါတယ်။ကျောင်းတွေစားသောက်ဆိုင်တွေဈေးဝယ်စင်တာတွေနဲ့ဟိုတယ်တွေအားလုံးပိတ်ရမှာဖြစ်ပြီးဣသရေလပြည်သူတွေအိမ်ကနေမီတာ900အတွင်းနေထိုင်ရမှာဖြစ်တယ်လို့အိမ်တွင်လူ10ဦးနဲ့အိမ်ပြင်လူ20သာစုဝေးခွင့်ရမှာဖြစ်ပါတယ်ရှင်။အာရှတလွားကိုရိုနာဗိုင်းရပること့စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်နေရမှာအိန္ဒိယမှာဒီကနေ့တရက်ထဲလူနာသစ် 8,300 ကျော်နဲ့သေဆုံးသူ 1,000 ကျော်ရှိတဲ့အတွက်စုစုပေါင်းကူးစက်သူ 5,000 နီးပါးနဲ့သေဆုံးသူက 8,000 ကျော်ရှိနေပါတယ်။American ပြည်ရင်ကဘာမှာကူးစက်မှုဒုတိယအများဆုံးဖြစ်တဲ့အိန္ဒိယမှာပြီးခဲ့တဲ့တစ်ပတ်အတွင်းမှာကူးစက်သူပေါင်း 6,000 ကျော်ရှိပါတယ်။တစ်ချိန်တည်းမှာပဲပြန်ပြီးတဲ့ကျန်းမာလာသူအရေအတွက် 89.8% ခိုင်နှုန်းနဲ့အိန္ဒိယကတကမ္ဘာလုံးမှာယောဂါကူးစက်ပြီးပြန်ကောင်းလာတဲ့နှုန်းအများဆုံးဖြစ်တယ်လို့ Johns Hopkins တက္ကသိုလ်စီးရင်တွေအရသိရပါတယ်။တောင်ကိုရီးယားမှာနေစဉ်ကူးစက်မှုနှုန်းတရာဝန်းကျင်မှာရှိလာတာ300ဆက်တိုက်ရှိပြီးဖြစ်ပါတယ်။ဒီကနေ့အတည်ပြုလူနာသစ်106ယောက်ရှိတာကြောင့်စုစုပေါင်းကူးစက်သူ2200ကျော်နဲ့သေဆုံးသူက368ယောက်ရှိပါတယ်။တောင်ကိုရီးယားနိုင်ငံမှာလူဦးရေရဲ့60ရာခိုင်နှုန်းလူသန်းပေါင်း30လောက်အတွဲကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအလုံအလောက်ဝယ်ယူနိုင်မှုမျှော်မှန်းထားတယ်လို့ဝန်ကြီးချုပ်ချန်စီကျွန်းကဒီကနေ့ပြောပါတယ်။အာဏာပိုင်တွေကနိုင်ငံတွင်းလူဦးရေ52သန်းစလုံးကိုကာကွယ်ဆေးထိုးပေးဖို့ရည်မှန်းထားပေမယ့်ကာကွယ်ဆေးရဲ့ဘေးကင်းမှုနဲ့ထိရောက်မှုတွေကိုစောင့်ကြည့်လေ့လာဖို့လိုအပ်သေးကြောင်းချန်ကကက်ဘိနက်အစည်းအဝေးအတွင်းမှာပြောကြားခဲ့ပါတယ်။တောင်ကိုရီးယားအစိုးရကနိုင်ငံတကာအဖွဲ့အစည်းတွေဆေးကုမ္ပဏီတွေနဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်သွားမှာဖြစ်ပြီးကာကွယ်ဆေးရဲ့တိုးတက်မှုဖြစ်စဉ်တွေပေါ်မူတည်ပြီးတော့တနိုင်ငံလုံးအတွက်ဆေးအလုံးလောက်ဝယ်ယူသွားမယ်လို့ချန်ကပြောပါတယ်။ COVAX လို့ခေါ်တဲ့ UNICEF နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO တို့ပူးတွဲဦးဆောင်တဲ့ COVID-19 ကာကွယ်ဆေးဖြန့်ဝေမယ့်အစီအစဉ်မှာပါဝင်မှုပြင်ဆင်ထားကြောင်းလည်းတောင်ကိုရီးယားကပြီးခဲ့တဲ့ဩဂုတ်လကပြောပါတယ်။ COVAX အစီအစဉ်နဲ့တောင်ကိုရီးယားကလူ10သန်းအတွက်ကာကွယ်ဆေးတန်း20ဝယ်ယူသွားမှာဖြစ်ပြီးနောက်ထပ်ကာကွယ်ဆေးတန်း40ကိုပုဂ္ဂလိကဆေးကုမ္ပဏီတွေကနေဝယ်ယူသွားမယ်လို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကကြေညာချက်ထုတ်ပြန်ထားပါတယ်။လက်ရှိတနိုင်ငံလုံးယောဂါကူးစက်သူစုစုပေါင်း 22,300 ကျော်နဲ့သေဆုံးသူက360ကျော်ရှိပါတယ်ရှင်။မြန်မာနယ်စပ်အနီးကတရုတ်နိုင်ငံရွှေလီမြို့မှာ COVID-19 ကူးစက်သူ2ယောက်တွေ့ရှိပြီးတဲ့နောက်မှာမြို့သူမြို့သားအလုံးကိုယောဂါဆင်သက်စစ်ဆေးမှုတွေပြုလုပ်သွားမယ်လို့ရွှေလီမြို့တာဝန်ရှိသူတွေကပြောပါရယ်။တနင်္ဂနွေနေ့ကကူးစက်သူ2ယောက်တွေ့ရှိကြောင်းယူနန်ပြည်နယ်ကျန်းမာရေးကော်မရှင်ကတနင်္လာနေ့မှာကြေညာပြီးတဲ့နောက်ရွှေလီမြို့တော်ဝန်စီတာဘိန်းကယောဂါဆင်သက်မှုတွေလုပ်ဖို့ကြေညာလိုက်တာလည်းဖြစ်ပါရယ်
။9月14日2020以后
တနင်္လာနေ့ည10:00ကစပြီးရွှေလီမြို့ area တွေတဲ့အထူးကိစ္စမရှိဘဲဘယ်သူမှအဝင်အထွက်လုပ်ခွင့်မပြုကြောင်း မြို့နေပြည်သူတွေအားလုံးအိမ်မှာတခြားဆောင်ချီကွာရန်တင်းလောက်မှာဖြစ်ကြောင်းနဲ့ရွှေလီမြို့သူမြို့သားအားလုံးယောဂဆန်တက်စစ်ဆေးခံရမှာဖြစ်ကြောင်းတနင်္လာနေ့ညပိုင်းသတင်းစာရှင်းလင်းပွဲမှာရွှေလီမြို့တော်ဝန်စီတာပိန်ကပြောပါတယ်တနင်္လာနေ့ညပိုင်းအထိဗိုင်းရပ်စ်ပိုးရှိသူတွေနဲ့နီးနီးကပ်ကပ်ထိတွေ့ဆက်ဆံသူလူ190ကိုတည်တံ့ခွဲခြားဆောင်ချီနေပြီးလူ98ရပ်ကိုဆန်တက်စစ်ဆေးပြီးမှယောဂပိုးမတွေ့ရကြောင်းလည်းသူကပြောပါတယ်ယူနန်ပြည်နယ်မှာတနင်္ဂနွေနေ့ထိတီးပြူလူနာ9ဦးနဲ့ယောဂလက္ခဏာမပြဘဲပုဂ္ဂိုလ်ဆက်ခံထားရသူ9ဦးရှိတယ်လို့ပြည်နယ်ကျန်းမာရေးကော်မရှင်ကပြောပါတယ်ရှင်
ဒီလိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မနင်္ဂလာပါသတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါတရုတ်နိုင်ငံအနေနဲ့သူရဲ့တရားစီရင်ပိုင်ခွင့်ရပုံမှန်အတိုင်းရေးချောင်းကင်းလက်ခရားလို့တရုတ်တာဝန်ရှိသူတို့ကအင်္ဂါနေ့မှာပြောလိုက်ပါတယ်
။据我了解，中国海警船一直
ကျွန်တော်သိတဲ့လောက်ပြောရင်တရုတ်ကမ်းဆောင်တပ်တင်မောကသူရဲ့လှုပ်ထုံးလုံးတွေအရပုံမှန်အတိုင်းကင်းလက်ခရားပါ။ဒီကိစ္စနဲ့ပတ်သက်လို့အင်ဒိုနီးရှားနဲ့တရုတ်နိုင်ငံကြားဆွေးနွေးနေပါပြီလို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဝမ်ဝေဘင်းကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။အင်ဒိုနီးရှားနိုင်ငံပိုင်စီးပွားရေးဆောင်ရေးပြင်းတဲ့နမိတ်ထဲတရုတ်ကမ်းခြေဆောင်တင်မော်ဒဇင်ဝင်ရောက်လာတဲ့ဆိုပြီးတော့အင်ဒိုနီးရှားနိုင်ငံရဲ့ပြောဆိုချက်ထွက်ပေါ်လာပြီးတဲ့နောက်တရုတ်အစိုးရကအခုလိုတုံ့ပြန်ပြောဆိုလိုက်တာပါရေးပြင်းတဲ့နမိတ်နဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့အခွင့်အရေးနဲ့အကျိုးစီးပွားကရှင်းရှင်းလင်းလင်းရှိပါတယ်လို့လည်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့တာပါတောင်တရုတ်ပင်လယ်တောင်ဖက်နာတူဝကျွန်းစုအလွန်အင်ဒိုနီးရှားရဲ့စီးပွားရေးဆုံးပြည်ပြင်းနယ်နမိတ်ထဲမိုင်နေရာလောက်ထိစနေနေ့ကဝင်လာတဲ့တရုတ်ကမ်းခြေဆောင်တင်မောရဲ့လှုပ်ရှားသွားလာခွင့်ကိုအင်ဒိုနီးရှားဘက်ကရေဒီယိုနဲ့ဆက်သွယ်မေးမြန်းပြတဲ့နောက်တနင်္လာနေ့ကျမှပြန်ထွက်သွားတယ်လို့အင်ဒိုနီးရှားရေချောင်းလုံခြုံရေးအေဂျင်စီပက္ကမလာအကြီးအကဲအာနာကိုရီနာကပြောပါတယ်အပြည်ပြည်ဆိုင်ရာဥပဒေအရစီးပွားရေးဆုံးရေပြင်းနယ်နမိတ်ထဲကိုအနေရမရှိတဲ့အရေးရင်တွေဖြတ်တန်းသွားရောက်ခွင့်ရှိပေမဲ့တရုတ်တင်မောကအဲ့ဒီရေပြင်းနယ်နမိတ်ထဲမှာအတော်ကြာအောင်လက်ပတ်နေခဲ့တယ်လို့လည်းအာနန်ကပြောပါတယ်။တရုတ်အစိုးရကတားမြစ်ထားတဲ့ဂျွန်လာလေးရဲ့တီယန်နမင်ရင်မြင်ဝှက်ပြုတ်ဆူတောင်ပွဲကိုတက်ရောက်ခဲ့တာကြောင့်အဖမ်းခံရသူတွေအရေးနဲ့ပတ်သက်ပြီးတော့ဟောင်ကောင်ကတရားရုံးရှိကိုဒီမိုကရေစီရေးလှုပ်ရှားတက်ကြွသူနှစ်ဒါဇင်ကျော်စုယုံရောက်ရှိလာပါတယ်။1989ခုနှစ်ကဒီမိုကရေစီရေးတောင်းဆိုဆန္ဒပြသူတွေကိုတရားမဏ္ဍာရင်ရင်မြန်မာတရုတ်အစိုးရကအကြမ်းဖက်နေနေခဲ့တဲ့နှစ်ပတ်လည်နေ့အဖြစ်ဒီနှစ်ကျင်းပတဲ့ဖျောင်းနိုင်ထွန်းဟုတ်ပြုဆူတောင်းပွဲတက်လို့ဖမ်းဆီးတာဟာတမင်အပြစ်ရှာဖမ်းဆီးတာဆိုပြီးဆွဆွဲပြောဆိုခဲ့ကြတဲ့ဆန္ဒပြသူ26ဦးက West ကိုလိုတရားရုံးရှိအထိဝင်ပြီးတော့ဆန့်ကျင်ကြွေးကြော်ခဲ့တာပါအဖမ်းခံရသူတွေထဲမှာဟောင်ကောင်ဒီမိုကရေစီရဲ့လူသိများတဲ့လူတချို့လည်းပါဝင်တယ်လို့စီးပွားရေးလုံခြုံရေးဂျီမီလိုင်လှုပ်ရှားတက်ကြွသူဂျိုရှုဝေါင်နဲ့ဝှက်လုံတော်ရရှင်နေဟောင်းအယ်ဘာတိုဟိုနဲ့ယောင်ဆွမ်တို့လည်းပါဝင်ပါတယ်အဖမ်းခံရသူ73ဦးစလုံးကိုတော့ဂျွန်လ၄ရက်နေ့ဝှက်ပြူစုတောင်းပွဲမှာတရားမဝင်စုဝေးမှုနဲ့ဆွဲချက်တင်ထားတာပါအင်္ဂါနေ့မှာတော့အဲ့ဒီလူ73ဦးကိုဟောင်ကောင်အာဏာပိုင်တွေကဆွဲချက်တချို့ထပ်ပြီးတော့တင်လိုက်ပါတယ်တီယန်နမ်မင်ရင်မြင့်နှစ်ပတ်လည်ဝှက်ပြူဆူတောင်းပွဲကိုဟောင်ကောင်မှာဆဲစုနေတဲ့ချိန်နှစ်စဉ်ကျင်းပလာတာဖြစ်ပေမဲ့ဒီနှစ်မှာတော့ COVID-19 ကပ်ရောဂါကြောင့်ဆိုပြီးဟောင်ကောင်ရဲတပ်ဖွဲ့ကပွဲကျင်းပဖို့တရားဝင်ခွင့်ပြုချက်မပေးခဲ့ပါဘူး။ဒါပေမဲ့လည်းထောင်နဲ့ချီတဲ့လှုပ်ရှားတက်ကြသူတွေဝှက်ပြူဆူတောင်းပွဲတက်ရောက်လာတာကိုလည်းဟောင်ကောင်ရဲတို့ကတားမြစ်တားမြစ်မလုပ်ခဲ့တဲ့အတွက်ဝှက်ပြူဆူတောင်းပွဲလည်းငြိမ်ချမ်းစွာပြီးဆုံးခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့ငြိမ်းချမ်းရေးအတွက်အစိုးရတာဝန်ရှိသူတွေနဲ့တာလီဘန်ကိုယ်စားလှယ်တွေကတ်တာနိုင်ငံတို့ဟာမြန်မာပြည်ကနေပထမဆုံးမျက်နှာချင်းဆိုင်ဆွေးနွေးတော့မှာပါ။အာဖဂန်နစ္စတန်ကနေအမေရိကန်တပ်ဖွဲ့တွေရှော့ချလိုက်ချိန်မှာပြည်တွင်းငြိမ်းချမ်းရေးရဖို့နှစ်ဖက်ကိုယ်စားလှယ်တွေကြိုးပမ်းနေတာပါ။ထိရောက်မှုရှိတဲ့ဆွေးနွေးပွဲဖြစ်မြောက်ရေးအတွက်နှစ်ဖက်ကိုယ်စားလှယ်အဖွဲ့ဝင်တချို့တနင်္လာနေ့မှာလည်းကြိုတင်တွေ့ဆုံညှိနှိုင်းခဲ့ကြပါသေးတယ်။ဒီကနေ့ကျင်းပတဲ့ဆွေးနွေးပွဲမှာလိုက်နာရမယ့်စီကံတွေဆွေးနွေးမယ့်အကြောင်းအရာတွေနဲ့လုပ်ငန်းအစီအစဉ်တွေကိုနှစ်ဖက်ကိုယ်စားလှယ်အဖွဲ့ကတာဝန်ရှိသူတချို့ဆက်ပြီးဆွေးနွေးနေပါတယ်လို့လည်းအာဖဂန်အစိုးရကိုယ်စားလှယ်အဖွဲ့အစ်စ်မြင့်အရာရှိနာဒါနာဒါရီကပြောပါတယ်။တာလီဘန်ပြောခွင့်ရသူမိုဟာမက်နယီမ်ကတော့ဒီကနေ့တွေ့ဆုံပွဲမှာအထွေထွေအကြောင်းအရာတွေကိုပြောဆိုဆွေးနွေးမှာဖြစ်ပြီးတိကျတဲ့အကြောင်းအရာနဲ့အစီအစဉ်တွေတဘောတူထားတာမရှိဘူးလို့ရိုက်တာသတင်းဌာနကိုတယ်လီဖုန်းနဲ့ပြောဆိုခဲ့ပါတယ်။အာဖဂန်သမ္မတရုံးတာဝန်ရှိသူတယောက်ကလည်းဒီဆွေးနွေးပွဲရဲ့ထိတ်တန့်ဦးစားပေးကတော့တာလီဘန်တွေအဖြစ်ခံရဖို့တမမဟုတ်အကြမ်းဖက်မှုတွေတိတိတသားရှော့ချပေးဖို့ဖြစ်တယ်လို့ပြောပါတယ်။သမိုင်းဝင်ငြိမ်းချမ်းရေးဆွေးနွေးပွဲဖွင့်ပွဲအခမ်းအနားကိုဒိုဟာမှာစနေနေ့ကကျင်းပခဲ့တဲ့နောက်မှာလည်းအာဖဂန်နစ္စတန်နိုင်ငံထဲမှာအကြမ်းဖက်တိုက်ခိုက်မှုတွေဆက်ပြီးတော့ပေါ်ပေါက်နေတာဖြစ်ပါတယ်။ ဖီနီဇွဲလာနိုင်ငံမှာပြည်ခဲ့တဲ့ဘက်ကဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသားကိုအကြမ်းဖက်ဝါရဆွဲလို့ရအပြင်လက်နက်တွေတရားမဝင်ရောင်းဝယ်မှုနဲ့ဖီနီဇွဲလာတာဝန်ရှိသူတွေကဆွဲချက်တင်လိုက်ပါတယ်ဗင်နီဇွဲလားရင်နှံလုပ်ငန်းနဲ့တအားပစ်စနစ်ကိုတိုက်ခတ်ဖို့အတွက်အကွက်ချအစီအစဉ်ရမှာမက်ထရူးဂျွန်ဟစ်ပါဝင်ခဲ့တယ်လို့ရှင်းနေချုပ် Direct Sub ကပြောပါတယ်ကာဒဇင်းနဲ့ခီးသွောင်းနေတဲ့ဟက်စီမှာအမေရိကန်ဘုထောက်လိုင်းရဲ့ Agency CIA နဲ့ဆက်ဆက်နေတဲ့ငွေအကြွေးစည်တစ်ခုကိုတွေ့ရှိခဲ့တယ်လို့ရှင်းနေချုပ်ကဆွဆွဲပြောဆိုထားပေမဲ့အသေးစိတ်ကိုတော့မပြောပါဘူးဟက်နဲ့အတူစစ်တပ်တပ်ဖွဲ့ဝင်တအူပါဝင်ဗင်နီဇွဲလား၃ဦးကိုလည်းဖမ်းဆီးထားပါတယ်။သူတို့ကိုတော့ရေနံလုံငန်းနဲ့လက်စစ်တပ်အပိစနစ်တွေတိုက်ခတ်ဖို့အကွက်ချကြံစည်မှုနဲ့ဆက်ဆက်တဲ့အတွက်ဆိုပြီးနိုင်ငံတော်တစ္ဆာဖောက်မှုနဲ့ဆွဲချက်တင်ထားတယ်လို့လည်းရှင်းနေချုပ်ကပြောပါတယ်။တနင်္လာနေ့ကကြေညာတဲ့ဗင်နီဇွဲလားရဲ့ဆွဲချက်တွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကမှတ်ချက်ပေးတာမျိုးတော့မရှိသေးပါဘူး။နိုင်ငံအနောက်ပိုင်း Falcon Pine အမွေနဲ့ Gordon ရေနံချက်စက်ရုံတွေကိုထောက်လာနေတယ်ဆိုတော့အမေရိကန်နိုင်ငံသားတဦးကိုအထူးလက်နက်တွေငွေသားအများအပြားနဲ့အတူဖမ်းမိထားကြောင်း Venezuela သမ္မတ Nicolas Maduro ကပြည်ခဲ့တဲ့ပတ်မှာပြောဆိုခဲ့တာပါ။အဲ့ဒီအချိန်ကမှဖမ်းခံထားတဲ့အမေရိကန်နိုင်ငံသားဟစ်ရဲ့တင်ပထမဆုံးပေါ်ပေါက်လာတာလည်းဖြစ်ပါတယ်ဒီကနေ့ညအတွက်ထိတ်တန့်ရောက်တဲ့တင်တွေကတော့ဒီလောက်ပါပဲရှင်ခုတော့ပြည်တွင်းသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပ
ါနိုင်ငံတော်အတိုင်းအမြန်ရုံးမှာကိုဗစ်ရောဂါကူးစက်သူတဦးစစ်ဆေးတွေ့ရှိထားပေမဲ့အတိုင်းအမြန်ပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့ကျန်းမာရေးအခြေအနေကတော့ကောင်းမွန်ကြောင်းအစိုးရပြောခွင့်ရသူကဒီကနေ့ပဲအတည်ပြုလိုက်တဲ့အကြောင်းပြောပြပါမယ်ချစ်မကတော့စုစုပါနိုင်ငံတော်အတိုင်းအမြန်ရုံးဝန်ထမ်းတဦးကိုဗစ်ရောဂါကူးစက်ခံရကြောင်းအတည်ပြုခဲ့ပြီးနောက်တနေ့ဖြစ်တဲ့ဒီနေ့မှာပဲအတိုင်းအမြန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်လို့သတင်းထုတ်ပြန်လိုက်တာပါဒေါအောင်ဆန်းစုကြည်ရဲ့ကျန်းမာရေးဟာအထူးကောင်းမွန်နေပြီးလုပ်ငန်းတာဝန်တွေကိုလည်းပုံမှန်ထမ်းဆောင်နေကြောင်းနိုင်ငံတော်အတိုင်းအမြန်ရုံးညွှန်ကြားရေးမှူးချုပ်ဦးစောထေက Facebook လူမှုကွန်ရက်ကနေသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းဧည့်သည်အဝင်အထွက်တွေကိုအထူးတင်းကျပ်ထားပြီးအတီးပြုလူနာနဲ့တိုက်ရိုက်ထိတွေ့ခဲ့သူအလုံးကိုစစ်ဆေးရမှာလဲယောဂဘူကင်းရှင်နာတွေ့ရကြောင်းပြောပါရယ်မြန်မာနိုင်ငံမှာတစ်လအတွင်းကိုဗစ်ရောဂါကြောင့်နောက်ထပ်သေဆုံးသူ26ရောင်းနဲ့ကူးစက်သူ3000လောက်တိုးလာရမှာအစိုးရရုံးဆိုင်ရာနေပြည်တော်ကဌာနဆိုင်ရာဝန်ထမ်းတွေချပါကူးစက်မှုတွေကြုံနေရတာပါနေပြည်တော်မှာကူးစက်ခံရသူ40ကျော်အနက်ထဝက်ကျော်ဟာဝန်ထမ်းတွေဖြစ်နေတဲ့အတွက်ဝန်ထမ်းဥယျာဉ်လျှော့ချပြီးလုပ်ငန်းတွေကိုလည်းပတ်ဖို့နဲ့ဓာခွဲနမူနာယူစစ်ဆေးသွားဖို့စီစဉ်နေတယ်လို့နေပြည်တော်ပြည်သူ့ချမ်းမာရေးနဲ့ကုသရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာမြတ်ဝနအစိုးကပြောပါတယ
်နေပြည်တော်မှာလည်းအခုပို့တွေ့လူနာကတော့40ကျော်ရှိသွားပြီပေါ့တဝက်ကျော်ကျော်ကတော့နိုင်ငံဝန်ထမ်းတွေဖြစ်ပါတယ်ဝန်ထမ်းတွေဖြစ်တဲ့အတွက်ကျွန်တော်ဝန်ထမ်းတွေကူးစက်မှုကိုကျွန်တော်လျှော့ချဖို့အတွက်ရုံးတွေကိုတဝက်တဲ့တဝက်နာနှစ်ပတ်နာဖို့စနစ်နဲ့ကျွန်တော်ဆောင်ရွက်နေပါတယ်။နောက်ပြီးတော့ဒီဌာနဆိုင်ရာအကြီးအကဲဒီလူမှုနဲ့အထက်တွေကိုလည်းကျွန်တော်တို့ဆော့ဗျူစစ်ဆေးသွားဖို့ကျွန်တော်စကူစတင်ပြီးဆောင်ရွက်နေပါတယ်။ပြည်ပြည်ဝန်ထမ်းတွေကိုလည်းမိတောင်ကြာနေရပြည်ပြည်အိမ်ကြီးအနေနဲ့အပြည့်မထွက်ဖို့အကြောင်းရှိဘဲအပြည့်မသွားဖို့ဆိုတဲ့လုပ်ငန်းများကိုကျွန်တော်ဆောင်ရွက်နေပါတယ်။
ကျမရင်းနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့အစောပိုင်းအထိထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူ32ယောက်နဲ့ရောဂါကူးစက်သူ3000ကျော်ရှိနေပါတယ်ရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်။မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါပိုးလူရာနဲ့ချီတွေ့ရှိလာတဲ့ချိန်ကူးစက်မှုတွေကာကွယ်နိုင်ရေးအသွါအလာကန့်သတ်မှုအမိန့်စီမင်းနေကြနေစဉ်လူနေမှုဘဝစားဝတ်နေရေးအခက်တွေ့လာကြတဲ့တိုင်းရင်းဒေသကလူထုရဲ့အခက်အခဲနဲ့လူမှုအဖွဲ့တွေလိုက်လံကူညီပေးနေကြတဲ့အကြောင်းကျမစုမွန်ကစူးစီးတင်ပြပေးချင်ပါတယ်ရှင်။ကမ္ဘာကရောဂါ COVID-19 ကူးစက်သူပေါင်းမြန်မာနိုင်ငံတဝန်းမှာ3000ကျော်အထိစစ်ဆေးတွေ့ရှိလာတဲ့အတွက်ရန်ကုန်ရခိုင်စတဲ့တိုင်းနယ်ပြည်နယ်အသီးသီးမှာကိုရိုနာဗိုင်းရပ်စ်ကူးစက်မြန်ရောဂါထိန်းချုပ်နိုင်ရေးအစီအမံတွေနဲ့အတူနေအိမ်တွေထဲမှာပဲနေကြဖို့စီမင်းတင်းကျပ်မှုတွေရှိလာပါတယ်။ဒီလိုမျိုးဒေသတွေမှာကုန်စည်စီးဆင်းမှုတွေရပ်တန့်စီးပွားရေးလုပ်ငန်းတွေခေတ္တရပ်နားလိုက်ရတာတွေရှိလို့ပြည်သူလူထုရဲ့နေ့စဉ်စားဝတ်နေရေးအခက်အခဲဖြစ်လာတဲ့အခြေအနေတွေကိုတော့အနောက်တကားဒေသကူညီဆောင်ရှောက်ရေးအဖွဲ့ခေါင်းဆောင်ဦးအောင်ထေးကပြောပြပါတယ်
။ကျွန်တော်တို့ရခိုင်မှာကဒီစစ်ကနေမြို့နယ်ကတော့ကိုလုံးကဒီလော့ဒေါင်းအရာတိရောက်တော့လို့ဆိုတော့တော်တော်အခက်အခဲတော့ကြုံခဲ့ရတာပေါ့နော်။အဓိကကတော့ကျွန်တော်တို့ဒီလမ်းပင်းဆက်ပေးတဲ့ကွန်စီစီစဉ်မှုပြတ်တောက်သွားတာတော့တော်တော်ဆိုးပါတယ်ခင်ဗျာ။ကျွန်တော်တို့ညာရေးညာတာပေါ့နော်။တကူကအရေးရအကြောင်းရေဆိုရင်တော့ကျွန်တော်တို့ကတော့ရလာတာခဲ့ကြည့်တယ်။မြေပုံမျိုးနယ်ကနေလည်းနဲ့ကြပြီတော့ကုဒီသတိများသေးတဲ့ကလေးမလေးတယောက်ရှိတဲ့စစ်တွေမှာကျွန်တော်တို့မှာအဲသူဆိုရင်တော်တော်ကဲကင်းဖြစ်နေအမဲမဲအမန်တကယ်ဆိုသူ့ကိုကျွန်တော်ရန်ကုန်လို့ကျွန်တော်တို့ဒီခင်မင်းနဲ့စေဝကရိယာဇုံနဲ့ဆေးရုံကိုပို့ရမှာလေပြီးတော့တချို့နေရာတွေကဆိုကျွန်တော်တို့ဒီဟိုညာဘက်မွေဖော်ဖို့အသေးအပင်ဟိုဆေးရုံတရားမကိစ္စတွေကြတော့လေကျွန်တော်တို့လူမှုအဖွဲ့ဖောင်ဒေးရှင်းတို့ဘာတို့အဲ့လိုမျိုးတွေကတော့အကူအညီဆောင်ရွက်ပေးနေတာတော့ရှိပါတယ်ခင်ဗျာ
ကချင်ပြည်နယ်အတွင်းမှာလည်းအဓိက COVID-19 ကာလနေရင်ပုံမှန်စားဝတ်နေရေးနဲ့ရင်းရှင်မိသားစုဘဝရပ်တည်ဖို့ခက်ခဲလာတဲ့မိသားစုတွေကိုကချင်လူမှုအဖွဲ့အစည်းတွေကလိုက်လံကူညီထောက်ပံ့ပေးနေကြပါတယ်လို့ Transgender Foundation ရဲ့ Director ဒေါ်နံဘူးကပြောပြပါတယ်
။ဒီကအရင်ခက်ခဲတယ်လေ COVID ကမှလုပ်ပြရမရှိဘူးဝယ်မရှိအရင်ခက်ခဲတော့ကျမတို့ကဒီသူရှင်အဖွဲ့အစည်းကဟိုဒီတောင်းပြီးတော့မှကျမတို့ပြေးကြတယ်အကုန်လုံးဒါပေမဲ့ကျမတို့ပြီးတာကတော့ဘယ်လုံးလောက်ပါမလဲနော်အခုမြจีนာမျိုးဝိုင်းမော်မျိုးဝင်းကျင်ဒီရွာတွေမှာပေါ့နော်သွားတို့ကူနေတာပါလို့စီတို့ကလပဲတို့ဆန်လေးအိတ်စီအဲ့လိုမျိုးပေါ့နော်စီရဲပြီးမတန်ဆန်းပြီးတားစုအိမ်တို့စီရဲတာအမျိုးကြီးတွေဥဆောင်တဲ့အိမ်အဲ့လိုကိုဗစ်ကြောင့်မလို့ကြီးတွေအပိုင်းလက်ထွက်လို့မရအိမ်ပြန်လက်ထွက်လို့မရဆက်လို့ရတယ်အလုပ်ကြီးရလည်းမရှိပါဘူးကိုဗစ်ကာလမှာအမျိုးကြီးနဲ့မိန်းကလေးညီရဲ့ကြမ်းတက်ခံမှုတွေများလာတာပေါ့နော
်ကိုဗစ်ဒီကယောဂါကာလလူတွေအိမ်ထဲမှာပဲနေကြဖို့ဆိုထားတဲ့အချိန်မှာတော့အဓိကအခြေခံလူဒန်းစားနဲ့လက်လုံလက်စားမိသားစုတွေမှာစားဝင်တွေရဲ့အခက်အခဲတော်လေးတွေ့နေကြတာမို့တက်ဆိုင်တဲ့အစိုးရတာဝန်ရှိတဲ့သူတွေဘက်ကထိရောက်တဲ့အကူအညီတွေအရေးပေါ်ကူညီပေးပါလို့ဦးအောင်ထေးကလည်းမြစ်တာရက်ခံပါတယ
်ဟုတ်ကဲ့ကျွန်တော်တို့ကတော့အဓိကပြောချင်တာကဒီအခြေခံလက်လုံလက်စားတွေကိုဆိုရကဟိုတိတိယောက်ယောက်ကူညီတဲ့နေရာမှာစီစနိုက်ကန်ကန်ကြကြလို့ဖြစ်ဖို့လိုရတယ်။ဒီနေ့ချာမှဒီနေ့စားတဲ့လဲလို့လဲစားတွေကြတော့အပြည့်မထွက်ဘူးဆိုလို့လည်းအဆင်မပြေဘူးလေ။လိုအပ်တဲ့အားတွေကိုပန်ပိုးပေးနိုင်မှုအားကြတော့နေတာကိုကျွန်တော်တို့တွေ့တယ်ခင်ဗျာ။ဒီကန်လဲလို့လဲစားဟိုကောင်းရွက်ပြတ်တုတ်စေးတွေနေရင်တမားတွေကြတော့တော်တော့ဟိုဒုက္ခရောက်သွားတာပေါ့နော်။အဲ့ဒါတွေကြတော့ကျွန်တော်သူဟာအနေနဲ့အဓိကထားပြီးတော့ကူညီသင့်တယ်ဆိုတာကိုမြို့တော့အကျင့်ပြရှင်ပါတယ်ခင်ဗျာ။
ဒီလိုအချိန်ကလည်းလုံလဆားတွေအတွက်ဥအောင်ထင်းအကြံပြုသလိုပါပဲကချင်လူမှုကိုအကူအညီပေးနေတဲ့ဒေါ်နဘူကလည်းကိုဗစ်ကာလလူမှုဝင်ဝေရနိုင်မဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေနဲ့အဆင်ပြေအောင်အစိုးရဘက်ကဆောင်ရွက်ပေးပါလို့တိုက်တွန်းပါတယ်
။သူများကနေပြီးတော့မှဒီလိုစီးရဲပြီးခက်ခဲတဲ့ကြီးရွာကဒီအိမ်ထောင်ဥစည်းကြီးတွေပေါ့နော်ပြီးတော့မတန်ဆန်းတဲ့ကိုကိုဗစ်အချိန်မှာမလုပ်နိုင်လဲဆိုရဲပုံကြီးဆိုတော့ပုံမှန်ဝင်ရတဲ့လုပ်ငန်းတွေကိုလုပ်ဆောင်စင်ပြေးမှုရန်ကျတော့တယ်လို့အစိုးရကပြောချင်ပါတယ်
။ဒါနဲ့ချီကြာမြင့်လာပြီဖြစ်တဲ့ COVID-19 ကမ္ဘာကံရောဂါဖြစ်ပွားနေချိန်မှာတော့ဒီအခြေအနေကိုကြားကန်နိုင်ရေးအစိုးရတာဝန်ရှိတဲ့သူတွေဘက်ကတော့စီမံချက်တွေနဲ့စီစဉ်နေပေမဲ့လူမှုဘဝပြေလည်အောင်ရေရှည်အစီအမံတွေနဲ့စနစ်တကျဖြည့်ရှင်းပေးဖို့ကိုလည်းတောင်းဆိုနေကြပါတယ်ရှင်။ကျွန်မစုမမ
西洋နိုင်ငံ云南ပြည်နယ်ရွှေလီမြို့ရောက်မြန်မာနိုင်ငံသား2ယောက်မှာကိုဗစ်ရောဂါစစ်ဆေးတွေ့ရှိခဲ့ရကြောင်းကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့မြို့အဝင်ထွက်နေအသွားအလာတွေကိုကန့်တတ်လိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။ကပ်ရောဂါတကြောပြန်ကူးစက်ပြန့်နှံ့လာမှဆိုရင်ဒါကြောင့်ရွှေလီမြို့အာဏာပိုင်ကြီးကတစ်မြို့လုံးအသွားအလာအဝင်ထွက်တွေကိုပိတ်ဆို့လိုက်တယ်လို့မြို့ကန်တွေကလည်းဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးမှုတွေကိုလည်းလုံးဝအကြောင်းမြို့တော်ဝန်ရှိသေးပင်ကမနေ့ကပဲကြေညာလိုက်တာဖြစ်ပါတယ်။ယောဂဘိုးစစ်စေးရဲ့ဇယိတ်ကိုအစိုးရကအကုန်ကြားခံမှာဖြစ်တယ်လို့မြို့ဝင်ထွက်ကိုလည်းအ ਨੇ ဆုံးသတင်းတစ်ပတ်ကြာကန့်သက်ထားမှာဖြစ်ကြောင်းလဲမြို့တောင်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံနဲ့နေဆက်တရုတ်နိုင်ငံရွှေလီမြို့ကအခြေအနေကိုတော့ပြည်နယ်အစိုးရကတရားဝင်အသိပေးအကြောင်းကြားထားကြောင်းယူနက်ပြည်နယ်ကုမင်းမြို့ကမြန်မာကောင်စစ်ဝင်ချုပ်ဦးထွန်းအောင်ကျော်က VOA ကိုပြောပါတယ်။
ကျွန်တော်တို့ဒီလေအခုယူနက်ပြည်နယ်အစိုးရကတရားဝင်အကြောင်းကြားစာပေးပို့လာပါတယ်။လက်ရှိရွှေလီမြို့ကတော့လော့ကဒေါင်းချထားတယ်ပေါ့ပြီးရင်ကျွန်တော်တို့ရွှေလီမှာရှိတဲ့တရုတ်နိုင်ငံသားတွေမကြဘူးမြန်မာနိုင်ငံသားပါဝင်နိုင်ငံသားအလုံးကို test ပြန်လုပ်ပါမယ်အဲဒီမှာလည်းအလုံးပူးပေါင်းဆောင်ရွက်ပေးဖို့လည်းကြိုးကြားထားတာရှိပါတယ်မြန်မာနိုင်ငံဘက်ကအခုယာယီပေါ့နော်ကပ်ပြားတွေနဲ့ဝင်တဲ့ဟာကိုလည်းသူတို့ခဏရက်ထားမယ်ဆိုတာလည်းကျွန်တော်တို့အကြောင်းကြားတဲ့ကျွန်တော်နိုင်ငံတိုင်းဝင်ဌာနကိုဒီနေ့ပဲသတင်းပို့ထားပြီးဖြစ်ပါတယ်
အရေးပေါ်အတွက်လူနာလွတ်နေရဲ့ရွှေလီဆေးရုံကိုသုံးပြီးဒီဆေးရုံမှာကရင်400နေရာချလို့ရကြောင်းနဲ့မနေ့ကညာတွင်ချင်းပဲကျန်းမာရေးဝန်ထမ်း200ကိုလွှတ်ထားရလို့ယူနန်အစိုးရကထုတ်ပြန်ပါတယ်။အသွားအလာပိတ်ဆို့မှုကယောဂစစ်ဆေးမှုရလဒ်တွေပေါ်မူတည်လိမ့်မယ်လို့ဆိုပါတယ်။ယူနန်အစိုးရရဲ့အရေးပေါ်ထိန်းချုပ်မှုတွေကမြန်မာရွှေပြောင်းလုပ်သားတွေနဲ့နှစ်နိုင်ငံကုန်စည်စစ်ဆေးမှုပေါ်တက်ရောက်မှုရှိခဲ့ပါတယ်။မြန်မာပြည်ထဲဝင်ပြီးတဲ့တရုတ်နိုင်ငံသားဘသူမဆို14ရက်စောင့်ကြည့်ခံရမယ်လို့သတိပေးထားပါဗျ။ဒါကြောင့်လဲကချင်ပြည်နယ်ကံပိုင်ကြီးနေဆက်ကနေမြန်မာရဲ့နေတိုင်းဝင်ထွက်နေရဲ့တ िश ူးမပြောချံကတရုတ်ကုန်ကအစီး200လောက်ဟာဒီကနေ့မဝင်တော့ပဲလမ်းတဝက်ကနေတရုတ်ပြည်ထဲလှည့်ပြန်ခဲ့ပါဗျ။ဒါကတရုတ်အစိုးရရဲ့အရေးပေါ်အမိန့်ကြောင့်ဖြစ်နိုင်ကြောင်းကံပိုင်ကြီးကားကြီးများအသင်းဥက္ကဋ္ဌဒေါ်တူးက VOA ကိုပြောပါဗျ။
သူတို့ကားတွေ 第一年呀，老温州快起家了的，先搞多了，就比较偏搞多了。
到我今天为你都刮起来呀，现在把伢的水路都变来了，没你们来温州的呀，在阿拉伯地的，就比较偏温州的呀，没路了的路变来了。
下面我们再来工作一个嘛咯。မြန်မာနိုင်ငံတွင်ကိုဗစ်စတုရဲ့မလကုံနောက်ကစလို့တရုတ်ဘက်ကလူဝင်ထွက်ကိုပိတ်ထားပြီးကုန်ကားတွေကိုပဲလူစားတို့စနစ်နဲ့ဝင်ခွင့်ပေးထားပါတယ်။အခုတော့ကုန်စည်စစ်ဆေးမှုအပေါ်ဘယ်လိုတွေကန့်တတ်လာမလဲဆိုတာစောင့်ကြည့်နေကြောင်းမူဆယ်တတိဝက်လံကုန်စည်ရိုင်းဒုဥက္ကဋ္ဌဆိုင်းခင်မောင်က VOA ကိုပြောပါဗျာ။အင
်းဒီလောက်တောင်ကာလတိုင်းမှာတော့သွားလာခဲ့တာနည်းနည်းတော့တရားမှုရှိ။ဟောမဲ့အားလုံးပိတ်မှာမပိတ်ဘူးလားဆိုတာလည်းစောင့်ကြည့်နေအလိုဝင်ထွက်ဆိုတာလည်းကောကန်တပ်ပြီးတာအခုလို့ကိုဖြစ်တာတော့စီရီမြို့တဲကိုတရုတ်တွေတော့မှပြည်နိုင်ငံသားတွေတော့ဝင်ထွက်လို့မရတော့
မြန်မာတွေရှိရဲ့စိတ်ယုံတချို့ကိုလည်းပိတ်ဖို့ပြင်ဆင်နေပြီးတချို့စိတ်ယုံတွေဟာကယောကစားဖြစ်ကလေးကလုပ်ငန်းကျသွားလို့မြန်မာလူသားတွေဟာဇူလိုင်လကလေးကစားလို့လစာတွေနေရကြသေးဘူးလို့ဆိုပါတယ်စိတ်ယုံတွေမှာလည်းစစ်စစ်မှုတွေလုပ်နေပြီးတရားဝင်အလုပ်လုပ်ကင်ဝင်အထောက်အထားမရှိရဲ့တောင်းတဲ့ချီရဲ့အလုပ်သမားတွေကတော့မြန်မာပြည်ပြန်လာရမှာပါမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတကြောပြန်ကြီးထွားလာရကတရုတ်နိုင်ငံအပအဝင်အင်ဂျင်နိုင်ငံတချို့ကညဇက်ဒေသတွေမှာကျန်းမာရေးအတွက်တင်းတင်းကြပ်ကြပ်စောင့်ကြည့်စစ်ဆေးနေပါတယ်။မြန်မာနိုင်ငံကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ဒီနေ့အစောပိုင်းအထိထုတ်ပြန်ကြတဲ့အရာဆိုရင်ကိုဗစ်ရောဂါကြောင့်သေဆုံးသူ32ယောက်အပအဝင်ရောဂါကူးစက်သူ3000ကျော်ရှိကြောင်းအတည်ပြုထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ရန်ကုန်ကနေပြပို့ထားတာပါ။
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်အတွင်းမှာကျမ်းရော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ KIA အကြတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတိုက်ပွဲဖြစ်ပွားရာအနီးကျေးရွာကဒေသခံ200ကျော်ဟာဘေးလွတ်ရာကိုတိမ်းရှောင်နေရတဲ့သတင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါမူဆယ်ခရိုင်ကျူကုတ်ပန်ဆိုင်မြို့နယ်ကွဲအတွင်းမှာဒီလ17ရက်နေ့ကလေးကအစိုးရကြံရော်နဲ့ KIA ကချင်လက်နက်ကိုင်အဖွဲ့အကြတိုက်ပွဲဖြစ်ပွားခဲ့ပြီးဒီလ14ရက်နေ့15ရက်နေ့တွေမှာလည်းတိုက်ပွဲတွေထပ်မံဖြစ်ပွားနေပါတဲ့လက်ရှိတိုက်ပွဲဖြစ်ပွားတဲ့အခြေအနေကို KIA ကပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်ဒီနေ့လည်းတိုက်ပွဲကြံဖြစ်ပါလားဟိုကျွန်တော်တို့တေရဲတိုက်ရင်းဒုက္ခချောင်းဘာမှချုံအဲ့မှာတမတော်ဘက်ကလည်းသူ့ဦးနာလို့ခုပန်တက်ပွဲဖြစ်ပါတယ်ဒီနေ့အားလည်းအမကုလလို့ဆရာတော်ပြန်ညွှန်တော်ဒီနေ့ကတော့ဟိုရှင်းနိုင်ရင်ဝင်းကျင်လောကနဲ့ဖြစ်တယ်လို့ကြားပါတယ်ဒါမှတိကျဟောဖြစ်နေခြင်းကဒရင်ကတော့ခုတစ်ချိန်ကတော့မထွက်သေးပါဘူးအရက်ဘက်ကဒရင်ပဲကြားရပါလားမနေ့ကစလီးနေမှာလည်းဖြစ်ပါလား
ဒီနေ့မြေအတွင်းမှာ MNDAA ကိုကန့်နဲ့ AA ရခိုင်တပ်ဖွဲ့တွေလည်းလှုပ်ရှားနေပြီးဒီတပ်ဖွဲ့တွေနဲ့အစိုးရတပ်အကြတိုက်ပွဲဖြစ်ပွားတာတွေလည်းရှိကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်ဒီလ17ရက်နေ့ကလေးကဒေတာတွဲမှာတိုက်ပွဲတွေစတင်ခဲ့ရမှာတိုက်ပွဲဖြစ်ပွားရာအနီးကမန်ကောင်းရွာသား200ကျော်ဟာဘေးလွတ်ရာကိုတင်းရှောင်နေရကြောင်းဒေတာကန်ဓမ္မဆရာတဦးကအခုလိုပြောပါတယ
်ဟုတ်တယ်ဟိုကသူတို့နေ့3ရက်တော့ရှိဘူးမန်တင်းရွာမှာသူတို့ဟာပြီးလာပြီးတော့တဲခုံနေတာပေါ့နော်။ဖះအကြောင်းဝင်းထဲမှာပေါ့ဖះအကြောင်းဝင်းထဲမှာလူဦးရေကတော့အိမ်ကော218တယ်ပေါ့။ဘောလုံးဆိုတော့ကျွန်တော်တို့အတင်းတော်ကနေပြီးတော့တတ်နိုင်သလောက်ပေါ့နော်။ဟိုနောက်ဘေးပါဝင်းကျရလဲတတ်နိုင်သလောက်ကိုစံစီစားလို့နည်းနည်းပါးပါးပေါ့။အဲ့လိုမျိုးတွေပူချတော့ရှိတယ်။ဖះအကြောင်းနေတဲ့ရွာထဲမှာရှိသေးတယ်ပြောတယ်။ဒါဆိုတော့သူတို့အခြေအနေကတော့ဆက်ဖြစ်မဲ့သဘောတော့ရှိတယ်။
ပြီးခဲ့တဲ့ရက်ပိုင်းတွေကအစိုးရတက်တဲ့ TNLA ကတအံပလောင်တက်ဖွဲ့အကြံမှာလာရှိုးကုတ်ခိုင်တဲ့တယန်းမျိုးနယ်တွေအတွင်းမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။လက်ရှိဖြစ်ပွားတဲ့တိုက်ပွဲတွေဟာအစိုးရကြံပေါ်နဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေက COVID-19 ကရောဂါတိုက်ဖျက်ရေးအတွက်တစ်ဖက်သက်အပြည့်အကျညာထားချိန်မှာဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲနဲ့ပတ်သက်ပြီးတမ်ရော့ဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။နိုင်ငံရေးလေလာသုံးသပ်သူဦးမောင်မောင်ဆိုကတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့အခုလိုသုံးသပ်ထားပါတယ်
။ရှမ်းပြည်မှာဖြစ်တာကမုံပေါ်ဟိုဝါဘက်မှာဖြစ်တယ်လို့ပြောတယ်။ဆိုလိုတာကအဲ့ဒီဟိုဝါဆိုတော့ကင်းနေလာတာတော်တော်ကြာပြီပေါ့။အဲမဲနင်းလာရကြတယ်ဆိုပေမဲ့ကျွန်တော်တို့ဝရမိုင်းလာလို့လိုက်စားလို့လို့ပေါ့ဗျာသူကလွတ်မြောက်ဒေသတော့မဟုတ်ဘူးသူကပျောက်ကြားဒေသတော့မျိုးနေတာ哦ပျောက်ကြားဒေသဆိုတဲ့သဘောကအစိုးရစစ်တပ်ဝယ်ဝင်လာရင်အဝဲဖြစ်တယ်နောက်ရှောင်ပေးတယ်သူကတက်ထွက်သွားရင်ပြန်နေတယ်ပေါ့ဗျာအဲ့ဒါမျိုးတိုက်ပွဲဖြစ်တာပဲဗျာကျွန်တော်မြင်ကတော့ထူးထူးခြားခြားဖြစ်တဲ့တိုက်ပွဲမဟုတ်တော့မဟုတ်ပါဘူး
အစိုးရနဲ့မြောက်ပိုင်းမှာမိအဖွဲ့ဝင်တွေဖြစ်တဲ့ KIA ကချင် TNLA တအန်းပလောင် MNDA ကိုကန် AA ရခိုင်စတဲ့လက်နက်ကိုင်အဖွဲ့တွေကြားမှာ bilateral ကအပြည့်အစာချုပ်ချုပ်ဆိုရေးဆွေးနွေးပွဲတွေဟာဒီနှစ်ဆန်းတည်းကရက်ဆိုင်ခဲ့ရမှာပြန်လည်စတင်နိုင်တာမရှိသေးပါဘူးပြီးခဲ့တဲ့အပတ်ကကမ်ရော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့မိုင်းလာအဖွဲ့တာဝန်ရှိသူတွေတွေ့ဆုံစဉ်ကတော့ MNDAA ကိုကန့်အပါအဝင်တိုင်းသာလက်နက်ကိုင်အဖွဲ့တွေအနေနဲ့လက်နက်ကိုင်လမ်းစဉ်ကိုဆွလွတ်ပြီးနိုင်ငံရေးအရာတွေ့ဆုံဆွေးနွေးစီလိုကြောင်းပြောကြားခဲ့ပါတယ်။ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှုVOA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဘေကန်ယောဂါကျုံနေရတဲ့မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားနောက်တူကိုကိုကိုအဆုံးစီရင်သွားတဲ့အကြောင်းပြောပြပါမယ်။ကျမအေးအေးမှာပါ။မလေးရှားနိုင်ငံမှာကက်ယောဂါကာလကန့်သတ်မှုတွေကြားအလောက်ကိုင်းနဲ့စားဝတ်နေရေးအခက်အခဲကြုံနေရတဲ့မြန်မာနိုင်ငံသားတွေနေရက်ပြောင်းခြင်းပေမဲ့မပြောင်းနိုင်ဘဲဖြစ်နေသူတွေဖမ်းဆီးခံရသူတွေရှိနေတယ်လို့ကိုကိုကိုအဆုံးစီရင်သူတွေလည်းရှိနေပါတယ်။အခုလဲပဲအသက်48နှစ်အရွယ်ရခိုင်ပြည်နယ်မန်အောင်မြို့နယ်ကမြန်မာနိုင်ငံသားတဦးဟာကိုကိုကိုအဆုံးစီရင်ပြီးတေဆုံးသွားခဲ့ကြောင်းဒီကနေ့ပဲလူမှုရေးအသင်းအဖွဲ့တွေကအကြောင်းကြားခဲ့တယ်ဆိုပြီးမလေးရှားနိုင်ငံကွာလာလမ်ပူမြို့ကမြန်မာအလို့သမားတန်အရာရှိဦးအောင်စောမင်းကပြောပြပါဗါးမလေးရှားရောက်မြန်မာနိုင်ငံသားတွေအနေနဲ့အခက်အခဲတွေကြုံနေရတယ်ဆိုရင်လဲလက်မလျှော့ကြဖို့ကိုလည်းဦးအောင်စောမင်းကတိုက်တွန်းသွားပါဗါးဟုတ်ပါ
တော်တော်လေးမြန်မြန်တော့
ဟုတ်ကဲ့
ခိုင်ရလို့ပြောတယ်အဲ့ကလေးကဟိုကတော့ over stay လို့တော့ပြောတယ်ကိစ္စကဖြည့်ရှင်းနည်းအမှန်မဟုတ်ဘူးပေါ့နော်ဖြည့်ရှင်းနည်းအမှန်မဟုတ်တော့အခုလောလောဆယ်တန်ရုံအနေနဲ့လည်းဟိုအပြင် over stay အနေနဲ့ဆိုရင်လည်းဒါဟိုတကယ်အရေးပေါ်ချက်မရေးဟိုဖြည့်တဲ့သူတွေဆိုရင်တို့ CI ထုတ်ပေးတာတို့ဒီကန်တဲ့လူတွေတော့မနည်းနည်းချင်းပြန်ခေါ်နေတာဆိုတော့လေတကယ်အခက်ခဲဖြစ်ရင်တော့တကယ်တန်ရုံအနေနဲ့တော့ပူညီမှာပါနော
်ဟုတ်ကဲ့ဟုတ်ကဲ့
ဒီတိုင်းပဲမလုပ်ဖို့ကတော့ဟိုမီဒီယာတွေထပ်ပြပေးပါအောင်လို့ဖောက်ပေါက်လိုမျိုးကြီးစဉ်းစားကြတာမှားနေတာပေါ့နော
်ဟုတ်ကဲ့
အလုံးကတော့ဒီအခက်ခဲတော့ကိုယ်စီကြည့်ကြတာပဲဟုတ်လားအခက်ခဲကိုယ်စီကြည့်တဲ့အချိန်မှာဒါကဟိုလက်လျှော့အရှုံးပေးရမယ့်ခြေနေမျိုးတွေတော်တော်များများ80ရာခိုင်နှုန်းလောက်ကမဟုတ်ပါဘူးမှားရဲ့ဟုတ်လား
ဟုတ
်ကဲ့ဟုတ်ကဲ့တန်းတန်းတန်း20လောက်ကတော့ဒါမပြောလို့ဟုတ်လား
တည်ဆုံးသွားသူဟာမလေးရှားနိုင်ငံဂျိုဟိုပီနယ်ကိုတာသင်းကြီးမြို့မှာနေထိုင်နေပြီးပြည်ဝင်ဝင်ဗီဇာတက်တန်းကျော်လို့နေထိုင်နေတဲ့တရားမဝင်အလို့သမားတဦးလို့လဲဆိုပါရယ်အခုနောက်ဆုံးတေဆုံးသွားသူနဲ့ပါဆိုရင်မလေးရှားနိုင်ငံမှာကက်ယောဂါကာလကိုကိုကိုအဆုံးစီရင်သွားကြတဲ့မြန်မာနိုင်ငံသား16ယောက်ထက်မနည်းရှိသွားပါပြီပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကလည်းမြန်မာနိုင်ငံသားအလို့သမားတဦးအဆုံးစီရင်ခဲ့တာပါမြန်မာနိုင်ငံသားရေးဝန်ကြီးဌာနကတော့ကက်ယောဂါကာလမှာနေရက်ပြန်ဖို့အကူအညီတောင်းထားတဲ့အထောက်ထားမဲ့မြန်မာနိုင်ငံသားတပေါင်းကျော်တွေကကိုဝင်ဆောင်အမျိုးသမီးနဲ့ ကျမကြီးမကောင်းသူတွေအပါအဝင်အရေးပေါ်အခြေအနေကြုံရသူတရား30ကျော်ကိုနေရပြန်ပို့နိုင်ဖို့စီစဉ်ထားတယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်ခမန်းကြီးမြန်မာနိုင်ငံသား90ဘွယ်လောက်လှုပ်လှုပ်ကိုင်းနေတဲ့မလေးရှားနိုင်ငံမှာကယောဂါကာလကန့်သတ်ချက်တွေကြောင့်အလုပ်ကိုင်းတဲ့စာဝတ်နေရေးအခက်အခဲတွေလည်းကြုံနေရလာကြောင်းနေရပြန်ဖို့
တရားမဝင်နီလန်းနေကနေကြိုးပမ်းရကနေအဖမ်းဆီးခံရသူတွေလည်းအများအပြားရှိနေပါတယ်ရှင်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ American ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် POE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနက် 6:00 ကနေ9:00 အထိနဲ့ည9:00 ကနေ10:00 အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ် 9:00ကနေ9:00ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ Radio နဲ့ဂျိုရုဆလောင်တို့အပြင် VOA Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်
American ပြည်တော်စု နောက်ဘက်ပိုင်း ဒေသမှာ Tommy တွေငြိမ်းသက်ဖို့ကြိုးစားနေချိန်မှာပဲ ဒီလို Tommy တွေနှစ်ပေါင်းများစွာအတွင်း စိုးဝါးဆုံးလောင်ကျွမ်းမှုကိုဖြစ်စေတာက ရာသီဥတုပြောင်းလဲမှုကြောင့်ဆိုပြီး ဒီကိစ္စအုပ်ကိုင်းတွေဖြေရှင်းပေးဖို့ သမ္မတ Donald Trump နဲ့ တခြားခေါင်းဆောင်တွေကို ဒေသခံရရှိတွေတောင်းဆိုနေကြပါတယ် သမ္မတ Trump ဟာဒင်းလာနေမှာတော့ California ပြည်နယ် San Clemente မှာပြည်နယ်ရာရှိတွေနဲ့တွေ့ဆုံပြီး Tommy လောင်ကျွမ်းမှုအခြေအနေ အစီရင်ခံချက်တွေကိုကြားနာခဲ့ပါတယ် မေရှာကွင်းရဲ့သတင်းလောက်ကိုတင်ပြပါမယ်ကျွန်တော်သိန်းထိုင်ပါအမေရိကန်ပြည်တော်စုနောက်ဘက်ပိုင်းဒေသမှာမိဂိုးငွေတွေကလူနေမြို့ရရက်ွက်တွေကိုလွှမ်းခြုံနေပြီးအသက်ရှူလိုက်တိုင်းရင်ဆိုင်နေရတဲ့တော်မီလောင်ကျွမ်းမှုရဲ့အကြက်တဲနဲ့ဘေးဒုက္ခကိုသတိပေးနေပါတယ်
This is a climate dam emergency. This is real.
It's happening. This is the perfect storm. It's happening. It's happening.
သမ္မတ Donald Trump ကတော့ California ပြည်နယ် Sacramento မြို့မှာ မိသက် တပ်ဖွဲ့ဝင်တွေနဲ့ အစိုးရ ကိုယ်စားလှယ်တွေကို တွေ့ဆုံပါတယ် တစ်တောတွေကိုမီးမလောင်အောင် ရှင်းလင်းထားဖို့ လိုမယ်ဆိုတာကိုပဲ သူကအဓိကပြောဆိုနေတာပါ စနေနေ့က Nevada ပြည်နယ် Reno မြို့မှာ ကျင်းပတဲ့ လူထုနဲ့ တွေ့ဆုံမဲဆွယ်ပွဲမှာလည်း သမ္မတ Trump က တော်ပြီး လောင်တဲ့ ကိစ္စနဲ့ ပတ်သက်ပြီး အခုလိုပြောခဲ့ပါတယ်
Spoke to the folks in Oregon Washington, they're really having, they never had anything like this.
Oregon, Washington, you know, it is about forest management. Please remember the very simple. Forest management. I'm going to tell you about the forest management. It's about 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 forest
management. Time, Washington and Oregon, Binega, Yashi, Pidu Guzleri, Garo, Tommy Long, Yare, Chong Yen, Bo, Tabra, Pombo, Macha, Pirahu,
The president has said it's all about raking the forest. It's just a big and
devastating lie. The president has said it's all about raking the forest. It's just a big and devastating lie.
ဒါကိုပုံမှန်လို့ရင်ဆိုင်တွေ့နေရတာပါအနောက်ပိုင်းပြည်နယ်ခေါင်းဆောင်တချို့ကလည်းရာသီဥတုပြောင်းလဲလာမှုကိုတိုက်ဖြတ်ရေးအရေးပေါ်
American ပြည်တော်စု အနောက်ဘက်ကမ်းရိုးတန်းတစ်ခုလုံးမီးလောင်နေတဲ့အခြေအနေမှာ ဒါက တော်မီ သက်သက် မဟုတ်တော့ပါဘူး ရာသီဥတုပြောင်းလဲမှုကြောင့်ဖြစ်နေတာတွေပါဆိုတာကို သမ္မတက လက်မခံဘဲ ငြင်းပယ်နေပါတယ် ဒါဟာ American ပြည်တော်စုရဲ့ အန္တရာယ်သတိပေး အချက်ပြတဲ့ကိစ္စမဟုတ်ဘူးဆိုရင် ဘာလို့ပြောရမလဲဆိုတာ ကျွန်တော်တော့ မသိတော့ပါဘူး
တချို့သဘောပေါ်ဝန်းကျင်ရေလှူရှားသူတွေကလည်းဒမရထရန့်နဲ့ရှင်ပြိုင်မဲ့ဒီမိုကရက်တစ်ပါတီဒမရလောင်းဂျိုးဘိုင်ဒန်ဟာရာသီဥတုပြောင်းလဲလာတဲ့ကိစ္စကိုသူ့ရဲ့မဲဆွယ်စည်းရုံးမှုတွေမှာထိတ်တန့်ခြံတွယ်မဲ့ကိစ္စတစ်ခုအဖြစ်ထည့်သွင်းမထားဘူးဆိုပြီးဝေဖန်ကြပါလေ။ပြီးခဲ့တဲ့သတင်းပတ်ကတော့ဂျိုးဘိုင်ဒန်ကရာသီဥတုပြောင်းလဲလာမှုတွေကိုတိုက်ဖြတ်ရေးအခုချက်ချင်းရေးယူလှူရှားကြဖို့စော်ရတဲ့ကြေညာချက်တစ်စုံထုတ်ပြန်ပါလေ။ဒေသခံလူမှုအသိုင်းအဝိုင်းကတော်မီတွေငြိမ်သက်သဘောဘေးဒဏ်တွေရင်ဆိုင်နေရတဲ့အတွက်လဲသူတို့ရေးတွေဖြစ်တဲ့ဒီကိစ္စတော်များများဒီနေ့ရွေးကောက်ပွဲမဲဆွယ်ပွဲတွေမှာပုံပြီးပြောဆိုမယ်အကြောင်းအရာတွေဖြစ်နေကြောင်းပါခင်ဗျာကျွန်တော်သိမ်းထိုင်ပါပ
ါခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်ကိုဗစ် -19 ရောဂါကူးစက်မှုဒဏ်အပြင်းထန်ခံစားခဲ့ရတဲ့တရုတ်နိုင်ငံမှာဒီဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်မှုထိန်းချုပ်ရေးလှုံ့ဆော်ခဲ့ပုံနဲ့ဒီရုပ်လူထုလိုက်နာလှုံ့ဆော်ခဲ့ပုံလက်ရှိမှာဗိုင်းရပ်စ်ကူးစက်မှုဒုတိယလိုင်းနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအတွင်းလှုံ့ဆော်နေပုံနဲ့မြန်မာလူ့ရဲ့လိုင်နာလုံဆောင်မှုတရုတ်နိုင်ငံကဆန်းတက်နေတဲ့ကိုဗစ်ကာကွယ်ဆေးနောက်ဆုံးအခြေအနေတရုတ်ရဲ့ကိုဗစ်ကာကွယ်ဆေးတန်ခင်းတမန်ခင်းအပေါ်မြန်မာနိုင်ငံအနေနဲ့ဘယ်လိုသဘောထားလုံဆောင်နေတယ်လဲစတာတွေကိုအခုဆွေးနွေးကြမှာနားဆင်ရပါမယ်။တရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းမြို့အခြေစိုက်တရုတ်မြန်မာဆက်ဆံရေးနဲ့မြန်မာအရေးလေလာသုံးသပ်သူဒေါက်တာလှကျော်စောရန်ကုန်မြို့အခြေစိုက်မြန်မာအရေးလေလာသုံးသပ်သူဒေါက်တာရန်မျိုးသိန်းတို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိမ်းပါ။
ဒေါက်တာလတ်ကျော်စောနဲ့ဒေါက်တာရံမျိုးသိန်းဒီဝေးဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
။ဟုတ်မင်္ဂလာပါဒေါက်တာ
။မင်္ဂလာပါရှင်
။ဆိုတော့ဆီယမားကအခုကကူမင်းပါနော်
။ဟုတ်ကဲ
့။ကူမင်းပါဆီယမားတို့စီမှာတော့အခုကကိုဗစ်ကငြိမ်နေပြီနော်ဆီယမား
။ဟုတ်ကဲ့တော်တော်ငြိမ်သွားပါပြီ။ကျမတို့ဟိုပုံမှန်တောင်ပြန်ဖြစ်နေပါပြီ။ကိုတရုတ်ပြည်မှာသူ့ပြည်တွင်းကကိုမထွက်တော့ပဲနဲ့ကိုနိုင်ငံခြားဝင်လာတဲ့လူတွေကြီးရှိတော့တယ်ပြောတယ်အဲ့ဒါလည်းသိမြန်မြန်ဆဆမဟုတ်ဘူးတနေ့ကို6ယောက်9ယောက်အဲ့ဒါတော့ရှိတယ်နောက်နိုင်ငံတကာဟိုနေ့နေတောင်မှသူတို့ပြန်ဖွင့်နေပြီဟိုလေရင်လိုင်းနေတောင်ပြန်ဖွင့်နေပြီပြည်တွင်းမှာလည်းသူကအဲ့ဒီခီးသွားလာရေးတွေပါတယ်အကုန်ခွင့်ပြုနေပြီ
ဟုတ်ကဲ့ဒါဆိုဆရာမတို့နေရာမှာတော့ပုံမှန်တိုင်းသွားလာလုပ်ကင်နေကြပြီပေါ့
ဟုတ်ကဲ့ဟုတ်ကဲ့ကျောင်းတွေလည်းဖွင့်ပြီလေစက်တင်ဘာလတကယ်တကယ်ကျောင်းတွေအကုန်ဖွင့်ပြီတက္ကသိုလ်တွေရောပါတော့
ဟုတ်ဟုတ်ကဲ့ပါကိုရံမျိုးသိန်းကရန်ကင်းမှာဝယ်မသိရန်ကင်းမှာကဘလောက်လောက်တိဖြစ်နေပြီလဲအချိန်ကြီးကူးထားတာယူထားတာ
ရန်ကင်းကတော့အခုကျွန်တော်တို့လွန်ခဲ့တဲ့တနာရီလောက်ကတည်းကဒါကျွန်တော်အိမ်သားမှာဒီတရုတ်နိုင်ငံသား၈ယောက်ကိုဟိုကွာရန်တီးဝင်ဖို့လာပြီးတော့ခေါ်သွားတယ
်
အဲခေါ်တယ်ဆိုတာဒီမနေ့မှာဒီကျွန်တော်တို့ရန်ကင်းမြို့နယ်မှာတရုတ်နိုင်ငံသား၂ယောက်ကိုကိုဗစ် -19 ပိုးတွေ့တယ်ပေါ့အဲ့ဒီအဲ့ဒီနှစ်ယောက်နဲ့ဆက်ဆက်တဲ့၈ယောက်ကိုကျွန်တော်တို့ရက်ွက်ထင်မှာခုနလေးတင်လာခေါ်သွားတယ်အဲ့တော့ရန်ကုန်ရဲ့အခြေအနေကတော့နည်းနည်းအဲစိုးရင်ရတဲ့အနေအထားမျိုးရှိနေတယ်ဒီနေ့ညကြီးညာတဲ့ပေါ့လေအဲဒီ၁၄ရက်နေ့ဓာတ်ခွဲအတီးပြူပထမအတုပ်မှာ180ဦးပိုးတွေ့တယ
်ဟုတ်တယ
်အဲ့တော့လက်ရှိအခြေအနေမှာကျွန်တော်တို့က3195ဦး
3200
ပိုးတွေ့ထားတယ်3200နီးပါးဖြစ်နေပြီအဲနောက်ပြီးတော့တေဆုံးတဲ့လူကလည်းပဲเนาะ32ဦးဖြစ်နေပြီအဲ့ဒီအခါကျတော့လက်ရှိကျွန်တော်တို့အထူးသဖြင့်တော့ပေါ့လေရန်ကုန်မြို့ရဲ့အခြေအနေကတော့တော်တော်လေးဟိုသတိထားမယ်အနေအထားမျိုးဖြစ်နေတယ
်
เนาะဟိုအစိုးရဘိုင်းကရောနောက်ကျွန်တော်တို့ဟိုပရိဒဘိုင်းကရောဒါလုံဆောင်မှုတွေတော်တော်များများတော့လုပ်ပြီးတော့လူတွေကိုတတ်နိုင်သမျှပေါ့လေအကြောင်းတစ်စုံတရာမရှိလို့ရှိရင်အိမ်ပြန်မထွက်ဖို့အဲဆိုအော်နေတာမျိုးတွေတော့အပြင်ထွက်ခိုင်းရင်လည်းပဲဒီမတ်စတပ်ပြီးတော့တွားဖို့ပေါ့လေအဲဒီလိုမျိုးတွေတော့တော်တော်လေးလှုပ်လှုပ်ရှားရှားတော့တွေ့နေရပါတယ်ဗျာ
ဆိုဆရာမကျွန်တော်ဆရာမစီကတည်ကျင်တာကိုဗစ်စပြီးတော့ဟလာအပြင်းထန်ကူးစက်ပြန့်နှံ့နေတရုတ်ပြည်ကအဲ့ဒီအခြေအနေကိုကင်တွယ်ခဲ့တာ ਨੇ အခုဆိုမြန်မာပြည်ကဒါတောက်ရှော့အပြင်းထန်တိုးနေတာဆိုတော့လက်ရှိမြန်မာပြည်မှာကိုဗစ်ကိုထိန်းချုပ်ဖို့အတွက်လှုပ်ဆောင်ကြတာ ਨੇ ပတ်သက်ပြီးတော့ဆရာမနှိုင်းရှင်ပြီးတော့ပြောရင်ဘယ်လိုများဆရာမနားလည်ပြီလဲ
ဟိုကျမကြည့်လာတော့ဟိုတရုတ်ကလှုပ်ဆောင်ချက်ပေါ့နော်ဒီကိုဗစ်ဆာဖြစ်လာကြတဲ့အဲဟို January လောက်မှဖြစ်တာဦးနော်တကယ်တော့ December လကုန်မှဆာဖြစ်တာ January လဆန်းလောက်ကြတဲ့တော်တော်အချိန်နေဆိုးတဲ့ခါမှာ तू က January 28ရက်လောက်မှထင်တယ် तू ကတခါတည်း lockdown လုပ်လိုက်တာအဲ့တော့အဲ့လိုလုပ်ပြီးတော့ तू က၄မျိုးအမြန်လို့ပြောတယ်မြန်မြန် lockdown လုပ် မြန်မြန်လူနာကိုမြန်မြန်ရှာမြန်မြန်ကွာရန်တင်းလုပ်ပြီးတော့မြန်မြန်ကုပေါ့ဗျာအဲ့လို၄မျိုးအမြန်လုပ်ရေးဆိုပြီးသူကအဲ့လို formula နဲ့သူလုပ်ခဲ့တာပဲ
ဟုတ်ကဲ့
အခုဘနက်ကတော့ခင်ဗျားတို့ VOA ကဒေါက်တာဒေါခင်ခင်ကြီးနဲ့ interview မှာလဲဒေါခင်ခင်ကြီးပြောသွားတာအဲ့ဒီပုံနဲ့သူကပြောတာတော့ WHO ကတဲ့ဟိုအောင်မြင်တဲ့နိုင်ငံတွေရှိရနေပြီးတော့ပေါ့နော်အတွေ့အကြုံတွေယူပြီးသူတို့ကိုလည်းအချိန်မီဝေးဟိုညွှန်ကြားချက်တွေထုတ်နေတယ်တဲ့သူတို့လည်းဒါတွေကိုအကုန်လိုက်လုပ်နေတယ်ဆိုရင်တော့ဟိုပထမနှစ်ပတ်လောက်တော့ခုနကလည်းဒေါက်တာမြင့်ထွေးပြောသွားတာကျွန်မကြားလိုက်တယ်နှစ်ပတ်လောက်တော့ရှိအောင်ပဲဗျာဘာဖြစ်လို့လဲဆိုတော့ဒီကာလအတွင်းမှာ तू ကလွင့်နေသေးတာရှိသေးလား
ဟုတ်ကဲ့
အဲ့ဒါကိုမြန်မြန်ဟိုထက်ထက်ရှာနိုင်ပြီးတော့အဲမြန်မြန်ထက်ထက်အဲ့လိုဟိုနဲ့ထိန်းချုပ်လိုက်နိုင်ရင်တော့ तू ကနှစ်ပတ်လောက်ကြော်ပြီးရင်ကြာလာ
ဟု
တ်ကဲ့အဲ့လိုရှိပါတယ်တကယ်လို့နိုင်ရင်ပေါ့
ဟုတ်ကဲ့
ဘာလို့သူပြောတဲ့အထက်မှာလဲပါတယ်ဒေါခင်ခင်ကြီးပြောတဲ့အထက်မှာဟိုရခိုင်ကိုတို့တော်တော်ထိန်းလိုက်နိုင်ပြီဖြစ်
ဟုတ်တယ်ရခိုင်ကညင်သွားပြီ
အဲရခိုင်ကညင်သွားပြီအဲ့တော့အဲ့ဒီအတွေ့အကြုံနဲ့တို့ပြောတဲ့အတိုင်းတကယ်လုံနိုင်တယ်ဆိုရင်တော့ဒါပေမဲ့ရခိုင်နဲ့ရန်ကုန်နဲ့မတူတာတွေတော့ရှိတာပေါ့နော
်
ရခိုင်ကလူဦးရေတိတ်သီးစာအတော်နည်းတယ်ရန်ကုန်ကျတော့တိတ်သီးစာတိတ်များတာအဲ့ဒီပုံစံအတိုင်းလုပ်မယ်ဆိုရင်တော့တရုတ်ပြည်ရဲ့အတွေ့အကြုံရဆိုရင်တော့နိုင်နေနေထိနိုင်ပါပ
ါဟုတ်ကဲ့ဆိုကန်နူသိန်းရောအခုလက်ရှိလုပ်နေတဲ့ဟာပေါ်မှာကွန်နူသိန်းကိုတိုင်ကရဲကူးတဲ့နေရာမှာနေနေရတဲ့အခါကျတော့ကွန်နူသိန်းလက်ရှိလှုပ်ဆောင်နေရတဲ့အပေါ်မှာယုံကြည်စိတ်ချတဲ့ခံစားချက်မျိုးရလားဦးမငါတို့တော့ကြာကြာမှာထိနိုင်မယ်ဆိုတဲ့ခံစားချက်မျိုးရလား
အဲဒီဥစ္စာကတော့ကျွန်တော်အမြင်ပေါ့ဗျာကျွန်တော်ရဲ့တူးတဲ့အမြင်ကတော့50 50ပဲလို့ကျွန်တော်မြင်တယ်အဲဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့စီမှာပြဿနာရှိတာ resource ပြဿနာရှိတယ်ဗျာအဲ့တော့ resource ပြဿနာရှိတဲ့အခါကျတော့လူသားရဲ့မြက်ပိုင်းရောနောက်ကျွန်တော်တို့ဟိုကရိယာတစားပလာပေါ့ဗျာပစ္စည်းဒီ physical resource ပိုင်းမှာရောလိုအပ်ချက်တွေရှိတဲ့အခါကျတော့ခုနပြောသလိုပေါ့ဗျာအာကျွန်တော်တို့ဟို quarantine လုပ်ဖို့အတွက်လူတွေကိုအများများရှာတယ်အလုံးစုပေါင်းပြီးရှာတယ်နောက်ပြီးတော့ကွာရန်တီးလုပ်မဲ့နေရာတွေကိုပို့တယ်အဲသို့တော်လည်းပဲခုနပြောသလိုပေါ့ကျွန်တော်တို့ကနေရာအခက်အခဲတွေလည်းနည်းနည်းရှိနေတာကိုတွေ့ရတယ်ဗျအဲ့ဒီအခါကျတော့အဲ့ဒါကိုလည်းတစ်ဖက်ကဒီကျွန်တော်တို့အစိုးရဘိုင်းကပေါ့လေဖြည့်ရှင်းဖို့တော့တော်တော်တွန်းလွတ်တိုက်တိုက်နေတော့လုပ်နေတယ်အဲ့တော့ဒီနှစ်ခုပေါ့ဗျာဒီဘက်ကတွန်းလွတ်တိုက်တိုက်လုပ်နေတဲ့အချိန်တွေရဲ့နောက် resource ဘိုင်းစိန်ခေါ်မှုတွေရှိနေတာရဲ့ ਨੇ ဒီဘက်ကကျွန်တော်တို့တက်လာမဲ့ပေါ့လေဒီပိုးတွေ့လူနာအရေးအတွက်နဲ့ဟာဟိုဟန်ချင်းညီသွားရင်တော့အဲကျွန်တော်အမြင်အဖြစ်ကျွန်တော်တို့ထိန်းနိုင်မယ်လို့ကျွန်တော်မြင်တယ
်။
အဲသို့တော်လည်းပဲခုနပြောသလိုပိုးတွေ့လူနာရေတက်ကရမ်းများလာပြီးတော့ဟလာဟိုဒီဘက်ကကျွန်တော်တို့ပြင်ဆင်မှုဘိုင်းမှာလိုအပ်ချက်တွေအားနည်းချက်တွေဖြစ်လာမယ်ဆိုရင်တော့အဲဒါနည်းနည်းဟိုပို့ပြီးတော့ကြက်တဲတဲ့အခြေအနေတခုဖြစ်သွားနိုင်တယ်လို့မြင်တယ
်။ဒ
ါပေမဲ့အဲတစ်ဖက်မှာလည်းပဲခုနဒီကျန်းမာရေးဝန်ကြီးဌာနဘိုင်းကတာဝန်ရှိပုဂ္ဂိုလ်တွေရောနောက်ပညာရှင်တွေရောပေါ့လေလက်ရှိကျွန်တော်တို့ကျင့်သုံးနေတဲ့ဒီမူဝါဒတွေကိုပြန်သုံးသပ်နေပြီးတော့အခြေအနေနဲ့လက်လျောညီတွေဖြစ်တဲ့ပေါ့လေဒီမူဝါဒအပြောင်းလဲကိုသူတို့လည်းပဲလုပ်ဖို့အတွက်ကိုသူတို့စိုင်းပြင်းနေတယ်လို့ကျွန်တော်နားလည်တယ်ပေါ့
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့လည်းအဲ့ဒါတော့ကြားထားပါတယ်ဆရာမနောက်တစ်ခုကဒီလူတို့ရဲ့အသိနဲ့လူတို့ရဲ့ပါဝင်မှုပေါ့ဆရာမတို့ဒီမှာဆရာမဒေတာမှာဆိုရင်လူတို့ရဲ့အသိနဲ့လူတို့ရဲ့ပါဝင်မှုကဘယ်လိုရှိခဲ့လဲဆရာမဟ
ိုတရုတ်ပြည်မှာကတော့ဒီလိုရှိတယ်ဗျာဟိုအစားရရဟိုတရုတ်ပြည်သူလူထုကသူတို့အစိုးရအပေါ်မှာယုံကြည်မှုကြီးမားတယ်လေအစိုးရကပြောရင်အင်မတန်လိုက်နာတယ်အထူးသဖြင့်အဲတရုတ်ပြည်သူတွေကသူတို့ယုံကြည်တာပေါ့ဗျာအစိုးရအပေါ်မှာအဲနောက်တစ်ခုကလည်းတရုတ်ကသူတို့အစားရကသူကတွန်းထားတဲ့စိတ်ကတအူးချင်းလွတ်လပ်ခွင့်တို့တအူးချင်းအခွင့်အရေးတို့တဲ့သူက community စိတ်ပေါ့ဗျာဟိုလူအဖွဲ့အစည်းတစ်ခုလုံးကိုဟိုနင်းပြတဲ့စိတ်ကိုပို့တွန်းထားတာဖြစ်တော့ပြောရဆိုရတာတော်တော်အဆင်ပြေတယ်အဲအဲ့ဒီဝူဟန်မှာဆိုရင်အခုတော့သူတို့ documentary တွေပြန်ပြနေတယ်ဗျဟိုပြည်သူလူထုကကိုကအဲ့ volunteer စိတ်ဓာတ်နဲ့ဝင်းကူလာတအားများတာလေသူကအဲ့ဟိုတိအစိုးရကလှုံ့ဆော်တာဖြစ်တာဟုတ်နော်အဲ့တော့အဲ့ဒီဟာလည်းပါတယ်နောက်တရုတ်ခုနဟိုဆရာပြောသလိုပဲဗမာပြည်မှာကတော့ resource တွေနည်းတယ်အမှန်ပဲတရုတ်ကချမ်းလဲချမ်းသာတာဟုတ်တရုတ်ကပုံပေးနိုင်တာဟုတ်အဲ့တော့ပစ္စည်းပစ္စည်းကဥမာအားဖြင့်ခင်ဗျာလိမ့်မြန်နေလိမ့်မြန်နေနဲ့ဖယ်တာတခါတည်းဟိုတရုတ်တမတော်ကလည်းတခါမှဒီလောက်ဟိုနေများများဆဆသတို့ဟိုမရွှေ့ပြောင်းဘူးတဲ့ဒီလှုပ်ရှားမှုကတော်တော်ကြီးမားတယ်ပြောတယ်အကုန်ဟိုတနိုင်ငံလုံးမှာရှိတဲ့ ICU ဓာတ်ရဲ့ဆယ်ရာခိုင်နှုန်းကိုဒီလိုပို့တာပဲဒီအဲ့ဝူဟာမှာကူကဆေးလုံသားက5သိန်းကျော်ရှိတယ်အဲ့ဒါကိုသူကဟိုဆယ်ရက်အတွင်းတနိုင်ငံလုံးမှာရှိတဲ့အဲဆေးလုံသား4000ကျော်က တခါတည်းကိုပို့နိုင်တာလေအဲ့တော့နိုင်အဝန်းတိုင်းကဆေးရုံတိုင်းကပြည်နယ်တိုင်းကလူအင်အားတွေထုတ်ထုတ်ပြီးတော့အဲ specialist တွေပေါ့နော် ICU တွေ ICU specialist တွေအဲကြောက်ကနှလုံးနောက်ပြီးအဆုတ်အဲ့ဒီဟာတွေအားလုံးအဲ specialist တွေ ICU တွေကဆယ်ရာခိုင်နှုန်းပစ္စည်းတွေကအစအကုန်ပို့တာအဲ့လို तू ကစူးစီးနိုင်တယ်လေ तू ကဘိုးဦးစီးတဲ့စနစ်လည်းဖြစ်တာ哦အဲ့တော့ပစ္စည်းအင်အားလူအင်အားနောက်ငွေအင်အားလည်းတယောက်ကပုံးကိုပေးတာဖြစ်တာလေဥမာအပြင်ဆရာဝန်တွေဆရာမတွေဆိုစပြီးတော့အဲ့ထဲဝင်ကလေးက3ဆပေးပလိုက်တာလာကလေ3ဆပေးပလိုက်တာအဲ့လိုဟာမျိုးတွေကအစဒီအစိုးရကလည်းအများကြီးအကုန်ကြခံနိုင်လူတို့ကလည်းအစိုးရအပေါ်မှာယုံကြည်ဆိုတော့တော်တော်မြန်သွားတာပေါ့ဗျာသူတို့လည်းအများကြီးအစာပိုင်းကခရောင်ခြောက်ခြားတွေသူတို့လည်းတော်တော်ဖြစ်ပါလေဟိုအိုးနှင်းခွနင်းနေပေါ့ဗျာအဲ့ဒါတွေတော်တော်များများဖြစ်လိုက်ပါသေးတယ်ဒါကြောင့်မလို့သူတို့ဝူဟန်ကဟိုအရာရှိကြီးတွေပါတွေတော်တော်အပြောင်းလဲဖြစ်လိုက်သေးတယ်အကုန်လုံးကိုနေရာတွေပြောင်းပလိုက်ပြီးတော့တချို့နေရာတကယ်လူတွေပြောင်းထည့်ပြထားလို့ပါလို့အဲ့ဒါတွေလည်းလုပ်လိုက်တာတွေလည်းရှိတယ်အစိုးရကတော်တော်နိုင်နေနေကင်လိုက်နိုင်တယ်ပေါ့ဗျာနောက်တစ်ခုကပညာရှင်တွေပညာရှင်တွေကိုလည်းအစိုးရကပုံအပ်လိုက်တာခင်ဗျားတို့အဲလူနာတွေအသက်ရှင်ရေးတာလောက်ကျန်တာကျွန်တော်တို့အကုန်လိုက်လုပ်ပေးမယ်ဆိုပြီးတော့အဲလော့ကဒေါင်းလုပ်ဖို့ခုနှစ်ပြုတဲ့ပညာရှင်တွေပါတယ်အဲခုနှစ်ကပဲစက်တင်ဘာလ12ရက်နေ့ကပဲသူတို့အဲပြည်သူ့ခမ်းမမှာအဲနိုင်ငံတော်တရားကောင်းစုတွေပါတယ်ပေးတာတွေ့ရတယ်အဲဆရာဝန်ကြီးတွေပေါ့ဗျာအသက်80ကျော်တွေ90ကျော်တွေဟု
တ်ကဲ့ဆိုကိုရမျိုးသိရင်လက်ရှိပြည်တွင်းကူးစက်မှုတလောက်တိုးနေတဲ့အချိန်မှာရောကိုရမျိုးသိမြန်မာလူလူရဲ့အနေထားကိုဘယ်လိုတွေ့ရလဲလိုက်နာလှုပ်ဆောင်မှုအသိရှိမှုပေါ့နော်ပြန်မျိုးသိရောဘယ်လိုသုံးသပ်ပြီးလဲ
အဲကျွန်တော်တို့ဟိုရန်ကုန်မှာတော့အခုရက်ပိုင်းပေါ့လေအခုရက်ပိုင်းမှာအဲတိတိတသာပေါ့လေတော်တော်များများဟိုလိုက်နာလာတာကိုတွေ့ရတယ်အဲ့တော့တကယ်တမ်းပြောရင်ဗျာကျွန်တော်တို့စီမှာကတော့လော့ကဒေါင်းလုပ်ထားတာမဟုတ်ဘူးအဲ့တော့ဆင်မီလော့ကဒေါင်းသဘောမျိုးဖြစ်တဲ့အခါကျတော့နော်ဟိုရုံးတို့ကုမ္ပဏီတို့ကဖွင့်ထားတဲ့အခါကျတော့ဒီလမ်းပေါ်မှာတော့အသွာလာတွေရှိနေတယ်ဒါပေမဲ့အဲတော်တော်ကြီးတော့အတော့လာရောကြသွားတာတွေ့ရတယ်။နောက်ပြီးတော့တော်တော်များများလည်းပဲဟို mask တွေကိုပြန်တက်လာတာတွေ့ရတယ်။အဲ့တော့ဂျားထဲမှာကျွန်တော်တို့ငြိမ်သွားတဲ့အချိန်လေးတစ်ခုမှာလူတွေကနည်းနည်းလေးပော့သွားတဲ့သဘောမျိုးတော့တွေ့ရတယ်။ဒါပေမဲ့အခုအဲတေဆုံးမှုတွေပိုးတွေ့မှုတွေတော်တော်လေးမြင့်တက်လာတဲ့အချိန်မှာတော့လူတွေရဲ့ဟိုတိမှုပါပေါ့လေနည်းနည်းလေးတော့ပြန်မြင့်တက်လာတယ်လို့တွေ့ရတယ်။နောက်တစ်ခုကအဓိကတော့ကျွန်တော်တို့စီမှာဒီဟို private အဖွဲ့တွေလူမှုရေးအဖွဲ့တွေကဟိုတနိုင်ငံလုံးအတိုင်းတာနေပေါ့ဗျာသူတို့ကဟိုဝင်းညံပြီးတော့ပန့်ဖို့ပြီးတော့ဆောင်ရွက်နေတာကိုတွေ့ရတယ
်ဟုတ်ကဲ
့အဲဒါပေမဲ့ဟိုကျွန်တော်အမြင်ကတော့ပေါ့လေအဲအစိုးရအနေနဲ့လူတို့ကို mobilize လုပ်တာပေါ့ဗျာเนาะဒီ social mobilization ပုံစံမျိုးပေါ့ဗျာเนาะဟိုလုပ်တဲ့အပိုင်းမှာတော့ဟိုအားနည်းတယ်လို့ကျွန်တော်မြင်တယ
်
နောက်ဆုံးဟိုသတင်းထုတ်ပြန်တဲ့အပိုင်းမှာအစနောက်ပြီးတော့သတင်းမီဒီယာတွေနဲ့တွေ့တဲ့အပိုင်းမှာအစအဲဒီလိုတကယ်တမ်းတော့သတင်းမီဒီယာတွေဆိုတာကျွန်တော်တို့ပြည်သူလူထုနဲ့ဒီအစိုးရကြားမှာတို့ကတရားတွေပဲလေ bridge တွေပဲအဲ့တော့အဲ့ဒါတွေကိုတို့အားကောင်းအောင်လုပ်တဲ့လေကျွန်တော်မြင်တယ
်
နောက်တစ်ချက်ကတော့အခုအချိန်မှာဘာတွေတွေ့ရလဲဆိုတော့လူမှုကွန်ရက်မှာကျွန်တော်တို့သတင်းအတုတွေသတင်းအမှားတွေကိုတင်တာရမ်းတွေ့ရဒါပေမဲ့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့เนาะအစိုးရတာဝန်ရှိသူတွေအပိုင်းက counter လုပ်တဲ့အပိုင်းပေါ့ဗျာเนาะတံပြန်တဲ့အပိုင်းမှာတော့တော်တော်လေးအားနည်းတော့တွေ့ရတယ်အဲ့တော့ဒီလိုတံပြန်ဖို့စဉ်းစားတဲ့နေရာမှာကျွန်တော်အမြင်အဖြစ်တော့တရင်းမီဒီယာတွေကိုတုံးဖို့လိုတယ်။နောက်ပြီးတော့အဲဒီတရားဝင်ပေါ့ဗျာကျွန်တော်တို့ Facebook စာမျက်နှာတွေရနေပြီးတော့အချိန်နဲ့တပြေးညီရှင်းလင်းထုတ်ပြန်နေဖို့လိုအပ်တယ်လို့မြင်တယ်ဗျ
။ဟုတ်ကဲ့ဟုတ်ကဲ့။ဆိုတော့ကျွန်တော်အခုတစ်ဆက်သေးကိုသွားလိုက်ချင်တာကဒီကာကွယ်ဆေးကိစ္စပေါ့နော်။ဒီဟုတ်ကာကွယ်ဆေးထုတ်ဖို့စံတက်နေတဲ့ထဲမှာဒီဟုတ်ကလည်းနောက်ဆုံးဆင်းရောက်နေပြီလို့ကျွန်တော်တို့သိထားတယ်။ဆီမကူတိုင်းရောအဲ့မှာရှိနေတဲ့လူဆိုဒီကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ဆီမဘာသိထားပါလိမ့်လဲ။ဥမာဆီမတို့ဘယ်အချိန်လောက်မှကာကွယ်ဆေးရတော့မယ်ဆိုတာမျိုးအဲ့လိုမျိုးတည်ထားတာရှိပါပြီလား
ဟိုတရုတ်ကသူကဟိုတတိယအဆင့်ထိပြီးသွားပြီဗျာပြီးသွားလို့ဟိုတနေ့ကပဲသူကအရေးပေါ်သုံးခွင့်တရားဥပဒေရသုံးခွင့်ပြုလိုက်ပြီအရေးပေါ်သုံးခွင့်ဆိုတာဒီလိုလေးဟိုရှိဟိုဒီယောဂါတွေကိုကုသနေရတဲ့နေရာသုံးဖို့နေဆက်တွေမှာသွားပြီးစမ်းသပ်စစ်ဆေးနေရတဲ့လူတွေလေးမြန်ခွင်းတို့ဘာတို့မှာအဲ့လိုလူမျိုးတွေကိုထိုးခွင့်ပေါ့နော
်
နောက်စစ်တပ်ထဲမှာလည်းအဲ့လိုအရေးပေါ်ခွင့်ရင်းပြုရတဲ့လူတွေဘာတွေကိုအထိုးခွင့်ပြုလိုက်ပြီဗျာအဲဒီပိန်တော့ဟိုနေ့ကအဲဗက်ဆင်းကအဲဗက်ဆင်းကို ခွန်နင်းပြုခဲ့တဲ့အမျိုးသမီးကြီးအဲဟိုဗာလဲဘိုလ်ချုပ်အမျိုးသမီးကဘိုလ်ချုပ်ပြခြံဝေးတဲ့ဘိုလ်ချုပ်ခြံဝေးကိုတောင်ဟိုတနေ့ကအဲဟိုပြည်သူတရေကောင်းစုပေးတဲ့အထက်မှာပါသေးတယ်သူကအသက်58နှစ်ရှိပြီသူကဟိုနင်းနေရပါတာဆာတုံတုံကလည်းဒီလိုပဲတဲ့နောက်ဟိုအီဘိုလာကိုအာဖရိကထိတောင်သွားပြီးတော့သူကအဲကာကွယ်ဆေးထုတ်တဲ့အထက်မှာပါလာတာပေါ့အခုဒီကလည်းဝူဟန်ကို January လ29ရက်နေ့ကရောက်ပြီးတော့အဲမတ်လမှာပထမအဆင့်ဇွန်ဇူလိုင်မှာဒုတိယအဆင့်နဲ့အခုတတိယအဆင့်တောင်ထုတ်လိုက်ပြီလို့ပြောတယ်ဒါပေမဲ့ဟိုသူတို့တရုတ်ပြည်ထဲမှာပဲသုံးခွင့်ပေါ့နော
်ဟို
ဘာဖြစ်လို့လဲဆိုနိုင်ငံတကာအရလက်ခံတဲ့အဆင့်ထိတော့မရောက်သေးဘူးနဲ့တူတယ်ဒီတွင်းမှာတော့အရေးပေါ်သုံးခွင့်ပြုလိုက်ပြီပြန
်ဟုတ်ဆိုတော့ကွယ်မျိုးတင်အခုကဒီတရုတ်မှာတကယ်လို့ဒီကောက်ွယ်ဆေးကဟလာစိတ်ချရတဲ့ယုံကြည်ရတဲ့ကောက်ွယ်ဆေးရပြီဆိုရင်တရုတ်ကနေပြီးတော့ဒေတာရဲနိုင်ငံတွေကိုပြီးမယ်လို့ပြောထားတယ်မှာမှာလည်းပါတယ်ဆိုတော့တရင်ထွက်ထားတယ်ဆိုတော့တရင်နေမှာဆိုရင်ဒါတရုတ်ရဲ့ vaccine diplomacy ပေါ့နော်ကာကွယ်ဆေးကိုဗစ်ကာကွယ်ဆေးတိုင်ငင်းတမန်ငင်းလို့တော့မှာပြောတာရှိရှိဆိုတော့မြန်မာနိုင်ငံကိုတရုတ်ဘက်ကပြောထားတဲ့အတိုင်းမြန်မာနိုင်ငံကိုတရုတ်ကကိုဗစ်ကာကွယ်ဆေးပေးမယ်ဆိုရင်အဲ့ဒီအပေါ်မှာဝင်ပြီးဘယ်လိုသဘောရလဲ
အဲကျွန်တော်အမြင်ကတော့လက်ရှိဟိုကျွန်တော်တို့ကြုံတွေ့နေရတဲ့ဒီကတ်ယောဂါဘေးမှာကဟိုတကယ်တမ်းဟိုတပတ်ကပေါ့ဗျာဟိုကာကွယ်တာထိန်းချုပ်တာကုသတာအရေးကြီးတယ်လို့ဟိုကာကွယ်ဈေးပေါ့ဗျာတကယ်အရေးအသွေးမိပြီးတော့တကယ်ဟိုထိရောက်တဲ့ကာကွယ်ဈေးရဖို့ကလည်းအရေးကြီးတယ်လို့မြင်တယ်အဲ့တော့အဲ့လိုကာကွယ်ဈေးကိုကြည်ကြည်ပြန့်ပြန့်ရပြီဆိုတော့မှကျွန်တော်တို့ကခုနဒီဟိုစီးပွားရေးပြန်တဲ့မှတ်ဖို့လို့ဟိုစီးပွားရေးပြန်လဲထူထောင်ဖို့လို့ကိစ္စတွေပါဟိုဇက်တိုက်ဆောင်ရွက်နိုင်တဲ့အနေအထားမျိုးရှိနေတယ်အဲ့ဒီအခါကျတော့ကျွန်တော်တို့နိုင်ငံအနေနဲ့လည်းဒီကာကွယ်ဆေးရဖို့ကိုကျွန်တော်သိသလောက်ပေါ့လေဒီတရုတ်နိုင်ငံဘက်ကလည်းပဲအဆိုပြုထားတာရှိတယ်အဲနောက်ပြီးတော့တစ်ဖက်ကဟိုရုရှားဒီတာမတ်ကြီးကလည်းဒီဆိုရှယ်မီဒီယာမှာရေးတဲ့အခါမှာဟလာမြန်မာဘက်ကရုရှားကိုလည်းပဲကန့်လန့်ထားတာမျိုးရှိတယ်အဲနောက်ပြီးတော့တစ်ဖက်ကကမ္ဘာ့ကျန်းမာရေးအဖွဲ့နယ်လည်းပဲအာကျွန်တော်တို့မြန်မာနိုင်ငံကပူးပေါင်းပြီးတော့ဆောင်ရွက်နေတဲ့အပိုင်းတွေရှိတဲ့အခါကျတော့အဲဟိုကာကွယ်ဆေးကတော့ကျွန်တော်တို့လိုနိုင်ငံမျိုးတော့ကအင်မတန်မှအရေးကြီးတယ်လို့မြင်တယ
်။အဲ
ခုနပြောသလိုဘယ်ကနေရရပေါ့ဗျာ။မြန်မြန်ရပဲတကယ်အရေးသွေးပြီးပြီးတော့တကယ်ကောင်းတဲ့ကာကွယ်ဆေးကိုမြန်မြန်ရမယ်ဆိုရင်ဒါကျွန်တော်တို့နိုင်ငံအတွက်ကိုအင်မတန်မှအရေးကြီးတယ်လို့မြင်တယ်။တကယ်လို့အဲ့ဒီကာကွယ်ဆေးကိုကျွန်တော်တို့ကတရုတ်နိုင်ငံကနေရမယ်ဆိုရင်အဲကျွန်တော်အမြင်ကတော့ဒီတရုတ်သမ္မတကြီးဒီရှီချင်းပင်အမြဲတမ်းပြောနေတဲ့ပြည်သူချင်းဆက်ဆံရေးပေါ့ဗျာ။နှစ်နိုင်ငံကြားမှာပြည်သူချင်းဆက်ဆံရေးမြင့်တင်ဖို့အတွက်ကိုအင်မတန်မှကောင်းတဲ့အခြေအနေတစ်ခုကိုပံ့ပိုးပေးနိုင်လိမ့်မယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်။ဟုတ်ကဲ့။ဆိုတော့ဆရာမဒီနေရာမှာတစ်ချက်ထည့်စဉ်းစားစရာကဟာကာကွယ်ဆေးရတယ်ဆိုတော့ဒီကာကွယ်ဆေးရမှပဲတစ်ကဘာလုံးကပုံမှန်အခြေအနေနှီးပါပြောင်းရအောင်မှာပေါ့လေ။ဒါတော့မှပဲ WHO ကပြောထားတာအရကကာကွယ်ဆေးရပြီးပြီဆိုရင်တော့မှ27နှစ်ကိုမတိုင်ခင်မှာကိုဗစ်မတိုင်ခင်အခြေအနေလုံးကလည်းပြောင်းအောင်ပို့မျှော်လင့်လို့မရသေးဘူးဆိုပြီးပြောထားတာလည်းရှိတဲ့အခါကျတော့ကာကွယ်ဆေးကတော့အင်မတန်အရေးကြီးတာတေးကြပါတယ်။ဒါပေမဲ့တရုတ်ပြည်ကနေပြီးတော့မာဒီယိုပြည်မဲ့ကာကွယ်ဆေးရဲ့နောက်ကွယ်မှာဟလာနှောင်ဆိုးတွေများပါလာနိုင်စရာရှိပါလားဆရာ
တရုတ်ကဒီလိုရှိတယ်ဗျသူပေးတဲ့ကိုကရည်ရွယ်ချက်ကြီးရှိပါတယ်ဒါကတော့ဟိုနှစ်ချက်ပေါ့တစ်ခုကတော့ပထဝီအနေထားရပေါ့ဒါသူတို့လည်းပြောနေတာပဲလေအဲဟိုဘာလို့ဗမာပြည်နဲ့ကနယ်နိမိတ်ချင်းကပထဝီအနေထားရဆက်ဆံနေတာဟုတ်အဲ့တော့ဒီယောဂါကသူကသူ့နိုင်ငံတနိုင်ငံနဲ့သူကဟိုချုပ်ငင်းလို့မရဘူးလေသူကဟိုတခြားနိုင်ငံတွေချုပ်ငင်းมาဖြစ်တာဟုတ်အခုမနေ့ကရွှေလီကိုခိုးဝင်လာတဲ့အမျိုးသမီးတယောက်ကအဲပိုးတွေးလို့ဆိုပြီးတော့ဟိုအဲရွှေလီကရက်ွက်တစ်ကွက်လုံးကိုတောင်မှသူတို့ဟိုလော့ကဒေါင်းလုပ်လိုက်ပြီအဲ့တော့အဲ့လိုမျိုးကအမြဲရှိနေတာဖြစ်တာဟုတ်အဲ့တော့ဗမာပြည်ကိုသူပေးကိုပေးရမှာဒါအပြင်တရုတ်မှာနိုင်ငံရေးရည်ရွယ်ချက်လည်းရှိပါတယ်အဲဘာဖြစ်လို့လဲဆိုတော့ तू ကဒီလိုပြအခုတလောက तू ကဒီအာဆီယံနိုင်ငံ10နိုင်ငံနဲ့ပတ်သက်လို့ကတရုတ်ကအများကြီးစီးယုံနေရတာရှိတယ
်။
ဘာဖြစ်လို့လဲဆိုတော့အခုတောင်တရုတ်ပင်လယ်မှာခင်ဗျားတို့လည်းကြားမှာပဲလေအမေရိကန်နဲ့ဖြစ်နေတဲ့ပြဿနာကအဲနည်းနည်းမဟုတ်ဘူးလေ तू ကဟိုမတော်တဆဟိုဘယ်လိုခေါ်မလဲစစ်ပွဲအကြီးမဖြစ်တောင်မှထိမိခိုင်မိနေအဲ ယတနာတွေတက်နိုင်တဲ့ဟာကရှိနေတာဟုတ်အဲ့လိုရှိနေတဲ့အခါမှာတရုတ်ကဒီတောင်တရုတ်ပင်လယ်တွင်းမှာအာဆီယံနိုင်ငံတွေနဲ့သူက code of conduct ပေါ့အဲဒီယုံကြည်ချက်စာချုပ်အဲသဘောတူစာချုပ်တစ်ခုချုပ်ဖို့သူတော်တော်ကြိုးစားနေတယ်ဒီနှစ်ကောင်မှရဖို့သူလုပ်နေတာဖြစ်တယ်အဲ့တော့အဲ့ဒီမှာတချို့အဲဒီနယ်မြေနဲ့ပတ်သက်လို့အငင်းပွားနေတဲ့နိုင်ငံတွေရှိတာပေါ့ဗျာဗီယက်နမ်တို့ဖိလစ်ပီးနို့အဲမလေးရှားတို့ဘရူနိုင်းတို့ဒီအာဆီယံထဲကအဲ့နိုင်ငံတွေရှိတယ်အဲ့တော့အဲ့ဒီနိုင်ငံတွေကိုအမေရိကန်ကမြှောက်ပေးပြီးတော့ဒီသူတို့ဒီချုပ်ဆုံခြင်းနဲ့စာချုပ်မချုပ်အောင်လုပ်နေမှာကိုသူတို့ကြောက်ပုံရတယ်ဒီဥကဒါကြောင့်မလို့အာဆီယံနိုင်ငံတွေကိုသူအများကြီးစီးယုံနေတာဖြစ်ပါတယ်ဒါသူ့ရဲ့နိုင်ငံရေးရည်ရွယ်ချက်ပ
ါဟုတ်ကဲ့ဆိုတော့ကိုရမျိုးသွင်းရေဒါဆရာမလည်းပဲပုံမှန်လင်းလင်းသုံးသပ်ထားတာပဲရည်ရွယ်ချက်ကတော့ရှိရဲ့ဟလာနောက်ွယ်မှာလည်းပဲနှောင်ကျိုးဘလောက်ထိပါမလဲဟာနှောင်ကျိုးပါမလားမပါဘူးလားဘလောက်ထိပါဘူးမှပြည်တွင်းမှာရှိနေတဲ့တရုတ်နိုင်ငံရဲ့အကျိုးစီးပွားတွေနဲ့ဆက်ဆံနေနိုင်သလားဘာလားဒါတွေကလည်းပဲကာကွယ်ဆေးကိစ္စမှာထည့်သွင်းစဉ်းစားစရာတွေဖြစ်လာမလားကိုလည်းမို့တယ
်အဲကျွန်တော်အမြင်ကတော့ဒီတရုတ်နိုင်ငံအနေနဲ့ဟလာမြန်မာပြည်သူလူထုအတွက်ဟလာကာကွယ်ဆေးကိုဟလာဟိုတင်းတင်းပြတာတဲ့ဈေးနဲ့ရောင်းပေးတာပဲဖြစ်ဖြစ်နော်ဒါမှမဟုတ်ရင်အကူအညီပံ့ပိုးတာပဲဖြစ်ဖြစ်အဲအဲ့ဒီလိုမျိုးလုပ်တဲ့နေရာမှာနော်နိုင်ငံရေးရတော့လကောင်းစီးပွားရေးရတော့လကောင်းနော်နှောင်ကျိုးပါလာမယ်ဆိုရင်တော့အဲကျွန်တော်အမြင်အားဖြင့်တော့ဟိုယုံကြည်မှုတည်ဆောက်ရေးပေါ့ဗျာအဲ့ဒီအပိုင်းမှာနည်းနည်းဟိုအထိအခိုက်ဖြစ်နိုင်တယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်အဲ့ဒီလိုဖြစ်လာမယ်ဆိုရင်လည်းပြည်တွင်းမှာဒီဝေဖန်မှုတွေမြင့်တက်လာနိုင်တယ်လို့မြင်ပါတယ်အခုနဆရာမပြောသလိုပဲပေါ့လေလက်ရှိအချိန်ဒီမှာကျွန်တော်တို့တရုတ်အတွက်ကနော်ဒီတောင်တရုတ်ပင်လယ်အရေးဟာအရေးကြီးတယ်လို့တစ်ဖက်ကကျွန်တော်တို့အိန္ဒိယသမုဒ္ဒရာအရေးအားလည်းပဲအဲတနည်းနဲ့တနည်းပိုအရေးကြီးလာတဲ့အနေအထားမျိုးရှိနေပါတယ်။အဲဒီအခါကျတော့အိန္ဒိယသမုဒ္ဒရာအရေးနဲ့ပတ်သက်ရင်ဟလာကျွန်တော်တို့မြန်မာနိုင်ငံဟာဒီတရုတ်ရဲ့အနောက်ဘက်ပြည်နယ်တွေဖွံ့ဖြိုးတိုးတက်ရေးနဲ့ဆက်ဆက်ပြီးတော့နော်အင်မတန်မှဖြူဟာမြောက်အရေးကြီးတဲ့နေရာမှာရှိနေတဲ့အခါကျတော့အဲဒီကိစ္စကိုလည်းပဲတရုတ်ခေါင်းဆောင်တွေအနေနဲ့အမျှော်မြင်ရှိရှိသုံးသပ်စဉ်းစားလိမ့်မယ်လို့မြင်ပါတယ်။နောက်ပြီးတော့ကျွန်တော်တို့နိုင်ငံမှာဒီကိုဗစ်နော်ဟိုထိန်းချုပ်ရေးကာကွယ်ရေးကုသရေးနဲ့ပတ်သက်ပြီးတော့လေဟလာကျွန်တော်တို့ဟိုဂျပန်နိုင်ငံကလည်းတိတိတတ်တာကိုအခုညီအပံ့ပိုးလုပ်နေတာတွေတွေ့ရပါတယ်အဲ့ဒီလိုပဲအိန္ဒိယနိုင်ငံကနောက်အနောက်နိုင်ငံတွေကရောကုညီပံ့ပိုးတာတွေထောက်ပံ့တာတွေကိုအကြီးအကျယ်လုပ်နေပါတယ်အဲ့ဒီအခါကျတော့အဲကျွန်တော်တို့နိုင်ငံအနေနဲ့ကတော့ဟလာကျွန်တော်တို့နိုင်ငံနဲ့ကျွန်တော်တို့နိုင်ငံသားတွေရဲ့အကျိုးအတွက်ကိုခုနပြောတဲ့နိုင်ငံရေးအရစီးပွားရေးအရနှောင်ကျိုးတွေမပါတဲ့အခုညီမျိုးအထောက်ပံ့မျိုးကိုပို့ပြီးတော့လိုလားမယ်အဲ့ဒါကတော့လည်းတကယ်ယုံကြည်မှုတည်ဆောက်ရေးတကယ်နားလည်မှုတည်ဆောက်ရေးเนาะတကယ်ပြည်သူချင်းဆက်ဆံရေးကောင်းမွန်ရေးအတွက်ကိုအထောက်အကူပြုလိမ့်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပြီးတယ်ဒေါက်တာလှကျော်စောဒေါက်တာရံမျိုးသိန်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာ
ဒီဥနိုင်ငံယူနန်ပြည်နယ်ကုမင်းမျိုးအခြေစိုက်ဒေါက်မြန်မာဆက်ဆံရေးနဲ့မြန်မာအရေးလေးလာသုံးသပ်သူဒေါက်တာလှကျော်စောရန်ကုန်မျိုးအခြေစိုက်မြန်မာအရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းတို့ရဲ့ဆွေးနွေးသုံးသပ်ချက်တွေကိုနားဆင်ကြရတာပါCOVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်ကာညတိုင်းလေးလိုက်စီစဉ်နေရမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်အင်္ဂလာညပါမီဒီယာဝေးကွာပြီးကျမ်းမာပျော်ရှင်ကြပါစေကျွန်တော်ကြော်ကြော်သိပါခင်ဗျာ
တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်လို့ပြီးမှာတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်ကဘာတဝမ်းစီးရင်မွေးတီမှုတိုက်ဖြစ်ရင်းနဲ့ကျန်းမာရေးစင်တန်းမြန်မာအောင်ကျူးပန်းရံမှာရရှိနေတဲ့တူတက်မှုတွေဟာကိုဗစ် -19 ကြောင့်နှိကွေးသွားခဲ့ရတယ်လို့နှစ်စဉ်ထုတ်ပြန်တဲ့ Goalkeepers အစီရင်ခံစာကဖော်ပြပါရယ် Microsoft Company ကိုတည်ထောင်သူ Bill Gates နဲ့ဇနီးတို့တည်ထောင်ထားတဲ့ Bill and Melinda Gates Foundation အဖွဲ့ကထုတ်ပြန်တဲ့အဲ့ဒီအစီရင်ခံစာမှာကဘာတဝမ်းလူ38သန်းနီးပါးကိုဗစ် -19 ဖြစ်ချိန်ကစလို့စီရင်တွင်တွေကိုကြာရောက်ခဲ့ရတယ်လို့ဖော်ပြထားပါတယ်။ရသက်တပတ်25ဘက်အတွင်းမှ25နှစ်လောက်နောက်ကျခဲ့ရတယ်လို့ကုလသမဂ္ဂရဲ့စင်ဆက်မပြတ်ဖွံ့ဖြိုးတိုးတက်ရေးမှန်းချက်တွေကိုပုံမှန်မှတ်တမ်းတင်ရေးသားတဲ့အဲဒီ Goalkeepers အစီရင်ခံစာမှာဖော်ပြပါတယ်။အာရှတလွားကိုရိုနာဗိုင်းရပること့စ်ကူးစက်မှုတွေဆက်ဖြစ်နေပြီးအိန္ဒိယမှာဒီကနေ့တည်းအထက်လူနာသစ် 8,300 ကျော်နဲ့သေဆုံးသူ 1,000 ကျော်ရှိတဲ့အတွက်စုစုပေါင်းကူးစက်သူ 5,000 နီးပါးနဲ့သေဆုံးသူက 8,000 ကျော်ရှိပါတယ်။တစ်ချိန်တည်းမှာပဲပြန်ပြီးတော့ကျန်းမာလာတဲ့သူအရေအတွက်က 89.8% ခန့်နှုန်းရှိပါတယ်။
အင်ဒိုနီးရှားပိုင်စီးပွားရေးစုံရေးပြင်းနယ်နိမိတ်ထဲတရုတ်ကမ်းခြေဆောင်သင်္ဘောတစ်စီးဝင်ရောက်လာတဲ့ဆိုပြီးအင်ဒိုနီးရှားနိုင်ငံရဲ့ပြောဆိုချက်ထွက်ပေါ်လာပြီးတဲ့နောက်တရုတ်နိုင်ငံကသူ့ရဲ့တရားစီရင်ပိုင်ခွင့်အရာပုံမှန်အတိုင်းရေးချောင်းကင်းလဲခဲ့တာဖြစ်တယ်လို့တရုတ်တာဝန်ရှိသူတူကအင်္ဂါနေ့မှာပြောပါတယ်။တောင်တရုတ်ပင်လယ်တောင်ဘက်နာတူနာကျွန်းစုအလွန်အင်ဒိုနီးရှားရဲ့စီးပွားရေးစုံထဲမိုင်200လောက်အထိစနေနေ့ကဝင်လာတဲ့တရုတ်ကမ်းခြေဆောင်သင်္ဘောရဲ့လှုပ်ရှားသွားလာခွင့်ကိုအင်ဒိုနီးရှားကရေဒီယိုနဲ့ဆက်သွယ်မေးမြန်းပြီးတဲ့နောက်တနင်္လာနေ့မှာပြန်ပြီးတော့ထွက်သွားတယ်လို့အင်ဒိုနီးရှားရေချောင်းလုံခြုံရေးအေဂျင်စီအကြီးကဲအန်ခိုနီယာကပြောပါတယ်တရုတ်ကမ်းဆောင်သင်္ဘောကသူ့ရဲ့လှုပ်ထုံးလုပ်နည်းအရာပုံမှန်အတိုင်းကင်းလှည့်တာဖြစ်ပြီးဒီကိစ္စနဲ့ပတ်သက်လို့အင်ဒိုနီးရှားနဲ့တရုတ်နိုင်ငံကြားဆွေးနွေးနေကြတယ်လို့တရုတ်နိုင်ငံရေးဝန်ကြီးဌာနပြောခွင့်ရဝမ်ဝေဘင်းကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ရှင်တို့ရရှိများရှင်အင်္ဂါနေ့ညပိုင်းအတွက် VOE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VOE အစီအစဉ်တွေကိုအားပေးနာဆင်နေတဲ့ကျေးဇူးတင်ပါတယ်တို့ရရှိများနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.